Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညပိုင်း 9:30 NIT စီစဉ်တွေကို line to meter 24 25 30နဲ့51နဲ့ line line meter 90ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနင်္ဂလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေးတနာကျော်ပါရှင်။အမေရိကန်ပြည်အောင်စုနဲ့အီသီယိုးပီးယားနိုင်ငံတို့ဟာကိစ္စရဲ့အများပြားမှာခိုင်ခိုင်မာမာလက်တွဲလှုပ်ဆောင်တဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့အမေရိကန်သမ္မတကပြောကြားသွားပါတယ်။မြန်မာနိုင်ငံဟာလူမောင်ခုမှုတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။2015ရွေးကောက်ပွဲမှာပါဝင်ရှင်မြိုင်ကြမဲ့လွတ်တော်ကိုယ်စားလှယ်လောင်းစီရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါပြီ
။ကျွန်တော်တို့လည်းအချင်းကြီးကိုလုံနေကြရတယ်။ဒါမလို့ဒီလုံးတိုင်းတာနဲ့ဒီလုံးနေရာတိုင်းကိုဝင်ဖို့ဆိုတော့ကျွန်တော်တို့ကအရေးပြများပါတယ်။
NLD ပါတီပြောခွင့်ရသူဦးညွန်ဝင်းမရှင်အကြောင်းစုံကိုမကြခင်တင်ပြမှာပါ။ဒါအပြင်ပညာရေးပြုပြင်ပြောင်းလဲဖို့ဆန္ဒပြကြောင်းသားတွေကိုလက်ပရန်းမျိုးမှာအကြမ်းဖက်နှိမ်နင်းခဲ့တဲ့လောက်ရအတွက်အာဏာပိုင်တွေကိုတရားစွဲဆိုဖို့တက်ကြွလှုပ်ရှားသူတွေကပြင်ဆင်နေကြတဲ့သတင်းနဲ့အတူမြန်မာနိုင်ငံဒေတာအတော်များများမှာရည်ကြီးရည်ရှမ်းနေတဲ့သတင်းနဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါရယ်။ခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုမအေးသနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်အောင်စုနဲ့အီသီယိုးပီးယားနိုင်ငံတို့ဟာကိစ္စရဲ့အများပြားမှာခိုင်ခိုင်မာမာလက်တွဲလှုပ်ဆောင်တဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားသွားပြီးသတင်းထုတ်တွေနဲ့အတိုက်ခံပါတီတွေကိုပို့ပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှား권ပြုဖို့တော့အီသီယိုးပီးယားအစိုးရကိုတိုက်တွန်းသွားတာပါ။အီသီယိုးပီးယားဝန်ကြီးချုပ်ဟိုင်လေမာရီယန်ဒက်ဆလင်နဲ့တနင်္လာနေ့မှာပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကအီသီယိုးပီးယားရဲ့စီးပွားရေးဆိုင်ရာလုပ်ကိုင်မှုတွေနဲ့ပတ်သက်လို့ချီးကျူးပြောကြားသွားပြီးအီသီယိုးပီးယားအစိုးရဟာဆိုးရွားလာတဲ့ဆင်းရဲမွဲတေမှုတွင်းကြီးတွေကနေလူပေါင်းသန်းပေါင်းများစွာကိုကယ်တင်နိုင်ခဲ့တဲ့အပြင်ဆိုမာလီယာစစ်သွေးကြောအဖွဲ့ Al-Shabaab တိုက်ခိုက်နေတဲ့နေရာမှာအရေးကြီးတဲ့အခမ်းကဏ္ဍကနေပါဝင်တယ်လို့ပြောကြားသွားပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်နဲ့ပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးသတင်းထုတ်တွေနဲ့အတိုက်ခံတွေရဲ့အတန်းဟာလက်ရှိအစိုးရရဲ့လုပ်ငန်းအစီအစဉ်တွေကိုအနှောက်အယှက်မဖြစ်စေဘဲနဲ့ပို့ပြီးတော့အားကောင်းအထောက်အကူဖြစ်စေမှာဖြစ်တယ်လို့ပြောခဲ့ကြောင်းသမ္မတအိုဘားမားကဆိုပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ဒက်စလင်ကလည်းသူ့နိုင်ငံဟာလူ့အခွင့်အရေးနဲ့နိုင်ငံအုပ်ချုပ်ရေးအပိုင်းမှာတိုးတက်အောင်လှုပ်ဆောင်ဖို့အလေးနဲ့ရှိပါတယ်။ဒီမိုကရေစီစနစ်ထွန်းကားဖို့အလေးထားလှုပ်ဆောင်နေတာတကယ်ပါအပေါ်ယံမဟုတ်ပါဘူးလို့ပြောသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံကိုပထမအဆုံးလာရောက်တဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတဖြစ်ပါတယ်ရှင
်။စီးရီးယားမှာရှိတဲ့ IS Islamist စစ်သွေးကြွတွေနဲ့အီရန်မှာရှိတဲ့ကာတဘုံတွေကိုပြင်းမှတ်ထားပြီးတူရကီအစိုးရကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေတာမှာအမေရိကန်အစိုးရကလည်းအားပေးကူညီနေပါတယ်။တူရကီအစိုးရအနေနဲ့သူ့ရဲ့လုပ်ပိုင်ခွဲပေါင်တွေကနေအကြမ်းဖက်သမားတွေရဲ့ပြင်းမှတ်တွေကိုတိုက်ခိုက်နေတာဖြစ်တယ်လို့အမေရိကန်အင်ဖြူတော်ပြောခွင့်ရပုဂ္ဂိုလ်ကမနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကာတလုံသမားပါတီ PKK တင်ပိုက်ထားတဲ့အီရန်နိုင်ငံမြောက်ပိုင်းကမြို့တစ်ခုကိုတူရကီစစ်တပ်ကတောက်ကြနေကညာလုံးပေါက်တိုက်ခိုက်မှုတွေနဲ့အတူစစ်ဆင်ရေးစတင်ခဲ့တာဖြစ်ပါတယ်။ဒါအဲ့ဒီဒေသမှာငြိမ်းချမ်းရေးသဘောတူစာချုပ်ကျင်းညာခဲ့တဲ့2023ခုနှစ်ကစလို့တရားမဝင်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ကာအဖွဲ့ပေါ်ပထမအဦးဆုံးကြိမ်ထိုးစစ်ဆင်မှုပဲဖြစ်ပါတယ်။တူရကီနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ IS စစ်သွေးကြွတွေနဲ့ကာအဖွဲ့တွေကလှုပ်ဆောင်တာဖြစ်တယ်လို့ပြစ်တင်ပြောဆိုပြီးတပတ်ကြာမှာအခုလိုထိုးစစ်ဆင်တဲ့ကျင်းညာချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။တူရကီနိုင်ငံရဲ့လုံခြုံရေးစိုးရိမ်မှုတွေကိုဆွေးနွေးဖို့အတွက်နေတိုးမဟာမိတ်အဖွဲ့တွေနဲ့အတူအင်္ဂါနေ့မှာအထူးစည်းဝေးတရက်ကျင်းပဖို့တူရကီအစိုးရကတော့တောင်းဆိုထားပါတယ်။တူရကီနိုင်ငံဟာအနောက်နိုင်ငံတွေနဲ့ဒေသတွင်မဟာမိတ်တွေရဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လကစတင်ခဲ့တဲ့ IS အစွန်းရောက်ချေမှုန်းရေးကြိုးပမ်းမှုတွေကိုတိတ်မကြခင်ရပ်ပိုင်းကမှပူးပေါင်းပါဝင်လာခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံဟာလူမှောင်ခိုမှုတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုဖြစ်နေအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြထားပါတယ်။အင်းကြီးချင်းထိုင်းနိုင်ငံတရုတ်နိုင်ငံတို့ကသာမကဘဲနဲ့အာရှနိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသတွေကအထက်မှအလုပ်စေခိုင်းခံရသူတွေ၊လိင်လုပ်ငန်းတွေမှာရောင်းစားခံရသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။လူမောင်ခိုမှုတွေကိုနိုင်ငံတွင်းမှာတားဆီးနိုင်ရင်ဒီထက်ပိုပြီးတော့လှုံ့ဆော်ဖို့လဲတိုက်တွန်းထားပါတယ်။နိုင်ငံဖြတ်ကျော်ဖြစ်ပွားနေတဲ့လူမောင်ခိုမှုတွေကိုမြန်မာအာဏာပိုင်တွေနှိမ်နင်းဖို့ကြိုးစားပေမဲ့လည်းတည်တည်တသာတိုးတက်မှုမရှိဘူးလို့လည်းအစိုးရခံစားကဖော်ပြပါတယ်။ ကမ္ဘာပေါ်ကနိုင်ငံတိုင်းလိုလိုမှာနိုင်ငံသားကိုတွားရောက်ပြီးတော့ဈေးနှိမ်ခန့်အလုံးလုံးနေကြရတဲ့သူတွေလိန်ဖြောပြေးရေးလုပ်ငန်းတွေမှာအလုံးလုံးနေကြရတဲ့သူတွေနဲ့လူသန်းပေါင်းများစွာဟာလူကုန်ကူးသူတွေရဲ့ခေါင်းပုံဖြတ်အမျက်ထုတ်ခံနေရပြီးတော့ကမ္ဘာစီးပွားရေးမှာဒီလုပ်ငန်းကလာတဲ့ငွေတွေအများအများပါဝင်တယ်လို့လည်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကပြောထားပါတယ်ဒီကနေ့ထုတ်ပြန်တဲ့လူကုန်ကူးမှုနှစ်ပတ်လည်အစီရင်ခံစာမှာအခုလိုမျိုးခေါင်းပုံဖြတ်အမျက်ထုတ်မှုတွေဟာခက်သစ်ကျွန်စနစ်ဖြစ်တယ်လို့လည်းဆိုပါတယ်အမျိုးသမီးကြီးကြီးငယ်ငယ်ကအပြည့်တစားလုပ်ငန်းတွေကိုသွတ်သွင်းခံရပြီးတော့ကလေးလူကြီးကြားမမရွေးဟာလဲကဘာတလောမှာပတ်စံပေးခိုင်းနေတာမှာဝင်ငွေနှိမ်ခံရပြီးတော့ဝင်ငွေနေတဲ့အလုပ်တွေကိုအတ္တမအစိမ်ခိုင်းခံနေရတယ်လို့ပြောထားပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘာဂလန်ပြည်နယ်ကဘင်္ဂလားပွဲတစ်ခုမှာတနက်အပြန်လှန်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်လူ21ယောက်သေဆုံးပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။မင်္ဂလာပွဲကျင်းပနေစဉ်မှာပဲပြည်နယ်ရဲအရာရှိတအူရဲ့ဆွေမျိုးတအူလုပ်ကြံတက်ဖြတ်ခံရပြီးနောက်တင်နေပြက်ခတ်မှုတွေဖြစ်ွားခဲ့တယ်လို့ဒီဆလာခရိုင်ရဲမှူးကြီးဂူလီစတန်ခါဆာနီကပြောပါတယ်။ဒါပြင်ပြက်ဖတ်မှုခဲမှပါဝင်ခဲ့တဲ့အဖွဲ့နှစ်ဖွဲ့ဟာသူတို့တစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေတာနဲ့အတော်ကြာပြီလို့သူကပြောပါတယ်။လူနေအိမ်တစ်ခုမှပြုလုပ်ခဲ့တဲ့ဒီမင်္ဂလာပွဲကိုလူ400လောက်တက်ရောက်ခဲ့တယ်လို့ခါဆာနီကခန့်မှန်းပါတယ်။တေဆုံးသူတွေထက်ကအများစုဟာအသက်14ကနေ60အထိရှိကြတဲ့မင်္ဂလာပွဲအသက်တွေဖြစ်တယ်လို့အရာရှိတွေကပြောပါတယ်။တတူသားနဲ့တတူသမီးတို့ကတော့ဘေးမသိရန်မခါပဲရှိနေတယ်လို့အာနာပိုင်တွေကပြောပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်အုပ်ချုပ်ခဲ့တဲ့အချိန်ကတချင်းတွေဖွင့်ကခုံနာတွေကိုတာမြင့်ခဲ့ပေမဲ့2000ခုနှစ်တာလီဘန်တွေကြာရှုံးပြီးနောက်ပိုင်းမှာတော့ခန်းနားထဲဝါတဲ့မင်္ဂလာပွဲတွေဟာအဆန်းမဟုတ်တော့ပါဘူးခင်ဗျာ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အိန္ဒိယနိုင်ငံကို6ရက်တာခီးစဉ်ဖြစ်နေရောက်ရှိနေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်အတွင်းမှာအိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်မဏိပူရဒေတာမှာအစိုးရတပ်ဖွဲ့အကြီးအကျယ်ခြုံခိုတိုက်ခိုက်ခံရပြီးတဲ့နောက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့နှစ်ဖက်ခေါင်းဆောင်တွေဆွေးနွေးကြဖို့ရှိတာပါ။အိန္ဒိယကိုတင်းငွေရီနေမှာရောက်ရှိလာတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာကိုဝါပြည်နယ်နဲ့ဘင်္ဂလားပြည်နယ်တို့ကိုအရင်တွားရောက်ပြီးတော့အင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့တော့မှာတော့ဝင်ကြီးချုပ်နရိန်ဒရာမိုဒီအိန္ဒိယကာကွယ်ရေးဝင်ကြီးမနိုဟာပရီကာကြီးတဲ့အကြီးအကဲဗိုလ်ချုပ်ကြီးဒယ်ဘီယာဆန်ဟတ်အမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗယ်တို့နဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့အိန္ဒိယနိုင်ငံက PTI သတင်းမှာဖော်ပြထားပါတယ်။မဏိပူရာပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်သား18ဦးတေဆုံးခဲ့ရတဲ့ဖြစ်ရဖြစ်ပွားပြီးတော့နှစ်လနီးပါးအကြာမှာတွားရောက်တဲ့အခုခီးစဉ်အတွင်းနှစ်ဖက်စီရေးပူးပေါင်းတိုးမြင့်မှုနဲ့နေဆက်လုံခြုံရေးဆိုင်ရာချိန်မှန်ခန့်ခွဲမှုတွေကိုပို့ပြီးတော့ကောင်းမွန်အောင်လှုပ်ဆောင်မှုတွေအဓိကဆွေးနွေးကြမယ်လို့အိန္ဒိယကာကွယ်ရေးသတင်းရက်ွက်ကဆိုပါတယ်။အိန္ဒိယဘက်ကအထူးတပ်ဖွဲ့ဝင်80လောင်းနဲ့အဖွဲ့ဟာမောင်းပြန်တဲ့နက်တွေ၊ rocket launcher တွေလက်ပစ်ပုံတွေနဲ့မြန်မာနိုင်ငံဘက်အချမ်းကိုဝင်ရောက်ပြီးတော့နာဂတပုံတွေရဲ့စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့ဆိုပြီးတော့သတင်းတွေထွက်ပေါ်ခဲ့တာပါ။မိုင်3သိန်းကြီးပါရှည်လျားတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂသဘုံအဖွဲ့ကဇွန်လ4ရက်နေ့တုန်းကခြုံခိုတိုက်ခိုက်ခဲ့တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့ပြီးတော့အိန္ဒိယနဲ့မြန်မာကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုလိုမျိုးအရှိန်မြင့်လာတာဖြစ်ပါတယ်ရှင်
။ American Two Tendermint အဖွဲ့ဟာတောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံတို့ကအရာရှိတွေနဲ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার စီစဉ်ကိုဖျက်သိမ်းဖို့6ပွင့်ဆိုင်ညီနိုင်ရေးတွေပြန်ဆဖို့အရေးဆွေးနွေးကြမှာဖြစ်ပါတယ်။အီရန်ကနျူကလ িয়ার စီစဉ်ကိုကတ်သန့်ရင်နိုင်ငံတကာပိတ်ဆို့ရေးယူမှုတွေကိုချော့ချပေးမယ်ဆိုတဲ့သဘောတူညီမှုရရှိသွားသလိုပဲအဲ့ဒီအထူးသတ္တမန်အဖွဲ့ဟာမြောက်ကိုရီးယားဆိုရနဲ့သဘောတူညီမှုတရားရယူဖို့အဆင်သင့်ရှိတယ်လို့အမေရိကန်သံအမတ်ဆစ်နီဆယ်လာကဆိုမျိုးမှာပြောကြားလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုဟာ2009ခုနှစ်ကတည်းကရပ်ဆိုင်းထားတဲ့မြောက်ကိုရီးယားနဲ့ညီနိုင်မှုတွေပြန်ဆဖို့အထောက်အကူပြစ်လာနိုင်ဖို့ညွှန်လင်းနေတယ်လို့အရှေ့အာရှဒေသကအရာရှိချို့ကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒါပေမဲ့ခင်ဂျုံအန်အဆိုရကတော့ဆွေးနွေးညီနိုင်ဖို့ကမ်းလှမ်းချက်တွေကိုငင်းပယ်ခဲ့ပြီးနျူကလ িয়ার စီစဉ်ဟာမြောက်ကိုရီးယားရဲ့အမျိုးသားလုံခြုံရေးအတွက်မရှိမဖြစ်လိုအပ်တယ်လို့ခုခံပြောဆိုထားပါတယ်။ပြင်းထန်တဲ့နိုင်ငံတကာပိတ်ဆို့ရေးယူမှုတွေထားရှိပေမဲ့မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ရရှိဖို့ဆက်ပြီးစူးစမ်းနေဆဲဖြစ်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်သမ္မတတတိယမြောက်ဘန်နီနိုအကွီနိုဒီကနေ့နိုင်ငံတော်ကိုနောက်ဆုံးအကြိမ်ပြောကြမယ်မိန်ကုံးမတိုင်ခင်မှာမနီလာမြို့တော်မှာတော့လက်ဝဲရင်းဆန္ဒပြသူတွေနဲ့လုံတင်းရဲတွေကြားမှာအဓိကရုံးတွေဖြစ်ပွားခဲ့ပါတယ်ဒီကနေ့တနင်္လာနေ့နှောင်းပိုင်းမှာသမရမိန်ကွန်းပြောကြားတဲ့ကွဲဇွန်စင်ဒီပေါင်းအရက်ကလွှတ်တော်အဆောက်အုံနာကိုဆန္ဒပြသူတွေရောက်မလာနိုင်အောင်လို့ဟန်တာအကာရန်လှုပ်ထားတဲ့ကုန်တစ်တာကြီးတွေမိရထားတန်ရဲကြီးတွေကိုဆန္ဒပြသူခန့်မှန်းကြီး4,000လောက်ကအတင်းထိုးဖောက်ပြီးတော့ဝင်ရောက်ဖို့ကြိုးစားခဲ့တယ်လို့ရဲတွေကပြောပါတယ်ရဲတပ်ဖွဲ့ဝင်တွေကိုရေပလင်းတွေကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြတဲ့ဆန္ဒပြသူတွေကိုအာဏာပိုင်တွေကမီးသတ်ပိုက်တွေတုံးပြီးတော့ဟန်တာခဲ့တာမှာဆန္ဒပြသူ16ယောက်နဲ့ရဲဝင်နှန်း3ယောက်ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ရဲနယ်ချက်ချင်းဒီစေနာဝန်ထမ်းတွေကပြောပါတယ်ရှင
်တနင်္လာနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမအေးတန်နာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုစတိုက်ထုတ်လင်းပေးပါမယ်။2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့လွတ်တော်ကိုယ်စားလှယ်လောင်းစည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။ရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာလိုတော့တဲ့အတွက်နိုင်ငံရေးပါတီတွေအနေနဲ့လည်းအချိန်လှုပ်ပြီးတော့ကိုယ်စားလှယ်တွေကိုရွေးချယ်နေကြရတာပါ။ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာလွှတ်တော်အသီးသီးအတွက်တိုင်းနဲ့ပြည်နယ်အလိုက်ကိုယ်စားလှယ်လောင်းအမည်စည်းရင်းတင်သွင်းထားတဲ့နောက်ဆုံးရစည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်တာပါ။ကော်မရှင်တာဝန်ရှိသူတဦးဖြစ်တဲ့ဦးမြင့်နိုင်ကတော့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်။နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေအနေနဲ့ဩဂတ်လ10ရက်နေ့နောက်ဆုံးထားပြီးအမည်စည်းရင်းတွေတင်သွင်းဖို့လိုပါတယ်လို့ပြောပါတယ
်။10ရက်နေ့ကိုနောက်ဆုံးထားပြင်ရမှာပါ။နောက်ဆုံးတဲ့ကတော့10ရက်နေ့ပါ။ရက်ထပ်တိုးပြီးတော့စီစဉ်ရှိအောင်ခင်ဗျာကျွန်တော်တို့စနစ်တင်းငွေတွေကိုရုံးခွင့်ပြီးတော့ဝါဇူလာပြရလွယ်ပြီးတော့စနစ်တင်းငွေတွေကိုရုံးခွင့်ပေးပါဆိုပြီးအဲ့လိုကျွန်တော်ညှိကြတာလည်းစနစ်တင်းငွေတွေကသူဆောင်ရနိုင်မှာလေ။36မှာလေသူဖော်ပြတာလေ36နဲ့တင်ရမှာပေါ့။
အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့ဇူလိုင်လ26ရက်နေ့အထိလွတ်တော်ကိုယ်စားလှယ်လောင်းတဦးသာတင်သွင်းထားနိုင်ပြီးတော့အချိန်မလောက်တဲ့အတွက်သတ်မှတ်ရဖို့တိုးပေးဖို့ကော်မရှင်ကိုတောင်းဆိုခဲ့ပေမဲ့ကော်မရှင်ဘက်ကသတ်မှတ်ရတိုးပေးဖို့ကိုပယ်ချထားပါတယ်။ဒါကြောင့်မို့လို့ပါတီအနေနဲ့သတ်မှတ်ချက်အမည်စည်းရင်းတွေတင်သွင်းနိုင်အောင်အချိန်လူစူးစမ်းနေရပါတယ်လို့ NLD ပါတီရဲ့ပြောခွင့်ရဦးညံဝင်းကပြောပါတယ်။
ပွင့်ယူမကွေးတိုင်းပွင့်ယူကဒေါက်တာအောင်မွန်းညိုတယောက်တင်ပြီးသွားပြီလို့ကျွန်တော်အဲ့လိုသတင်းကြားနေတယ်။တိုက်ရိုက်တော့ရပိုမရသေးဘူး။ကျွန်တော်တို့လည်းအချိန်ကြီးကိုလုံနေကြရတယ်။ဒါမလို့ဒီလုံးတိုင်းတာနဲ့အကုန်လုံးနေရာတိုင်းကိုဝင်ဖို့ဆိုတော့ကျွန်တော်တို့ကအရေးကြီးများပါတယ်။အဲ့ဒါကြောင့်ဒီချက်ချင်းတော့ဘာမှမပြောနိုင်သေးဘူး။ကြိုးစားတော့မှာအချိန်ကနည်းနေတယ်။သွားရင်းလာရင်လည်းအချိန်ကြီးကနည်းနေတယ်။အဲ့ဒါကြောင့်တောင်းတာလေ။အားလုံးပြည့်စုံအောင်ကြိုးစားပြီးတော့လုပ်နေပါတယ်။
လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့လွှတ်တော်ကိုယ်စားလှယ်လောင်းတင်သွင်းမှုတွေကိုသတ်မှတ်ရတဲ့အညီတင်သွင်းနိုင်မှုအသင့်ရှိနေပြီးတော့လက်ရှိလွှတ်တော်တွေမှာတာဝန်ထမ်းဆောင်နေစေလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုဒီတစ်ကြိမ်သက်တမ်းအတွက်ပါဝင်ရှင်ပြိုင်နိုင်မှုဦးစားပေးရွေးချယ်မှာဖြစ်ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့အကြီးအကဲတဦးဖြစ်တဲ့ကွယ်လွန်သူဦးအောင်တောင်ရဲ့မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်မျိုးရှိတဲ့ပြည်ခိုင်ဖြိုးပါတီမြင်းချံမဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပါတီဘက်ကနေဝင်ရောက်ရွေးခံကြမယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အနေအထားနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်။ကျွန်တော်ကငကောမြင်းညာကနေပြီးတော့ကျွန်တော်ပြိုင်မှုလုပ်ထားတာကျွန်တော်မူလကနေရကျွန်တော်မြင်းညာမျိုးနဲ့ပေါ့လေ။အဲဒါမှမဟုတ်ကကျွန်တော်ကဇာတိသားကဟိုတောင်းတာနဲ့ဝဲလောင်တာဆိုတော့အပါဘူးအောင်တော့အခုလိုဖြစ်တဲ့အခါကျတော့ကျွန်တော်ကပါတီကနေပြီးတော့တောင်းတာပြည်သူလွှတ်တော်ကိုယ်စားလှယ်ဟိုပြောင်းမယ်လို့နှုတ်အားဖြင့်တော့ပေါ်ပြောပြီးပြီ။တရားဝင်တော့စာမထွက်သေးဘူးညာ။အဲ့တော့ကျွန်တော်တို့ကတော့ဟိုအတက်နိုင်ဆုံးကိုတက်နိုင်လေကို capacity ရှိလောက်တော့စူးစမ်းပြီးတော့အရင်လဲကျွန်တော်တို့က9နှစ်ဆောင်ရွက်ခဲ့ပြီးပြီ။နောက်9နှစ်လဲဒီပါတီအကျိုးတွေမကပါဘူး။ကျွန်တော်ကနိုင်ငံတော်အကျိုးကိုအဓိကထားပြီးတော့သူသဖြင့်ကျွန်တော်တို့လွတ်တော်အမှတ်ဆိုတာကတော့ကျွန်တော်တို့ကဥပဒေပြူရေးက legislation ကအဓိကပဲလေ။နဲ့ဒေသဖွံ့ဖြိုးရေးကတော့ဒုတိယပေါ့။ဒါတွေကျွန်တော်တို့တက်နိုင်တဲ့များတော့ဆောင်ရွက်သွားမှာပါ။
ဇူလိုင်လ20ရက်နေ့ကနေဇူလိုင်လ26ရက်နေ့အထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပါအဝင်နိုင်ငံရေးပါတီ5ပါတီနဲ့တတိပုဂ္ဂလပါတီတခုတို့ကလွှတ်တော်ကိုယ်စားလှယ်လောင်းစည်းရင်းတွေကတင်သွင်းထားတဲ့စည်းရင်းအရာကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်း10ဦး၊အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်း4ဦးနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်း23ဦး၊တိုင်းဒေသကြီးပြည် ီနယ်တိုင်းရင်းသားလူမျိုးလွတ်တော်ကိုယ်စားလှယ်လောင်း9ဦးစုစုပေါင်း46ဦးအထိတင်သွင်းခဲ့ကြပြီးဖြစ်ပါတယ်ရှင်
မနက်ငယ်နာကတည်းကရေးကြီးတဲ့အချိုးကွေးတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းနဲ့ကြာမှာတော့လေဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံအရအင်လဒီဥက္ကဋ္ဌဒေါန်ဆန်းစုကြည်ရွေးချယ်ခံပိုင်ခွင့်မရှိတယ်လို့လက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ယတိပြက်ပြောမထားသေးပါဘူးဒေါန်ဆန်းစုကြည်ရောဦးသိန်းစိန်ပါသမရမဖြစ်ကြဘူးဆိုရင်နောက်တမဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲဘယ်လိုကောင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပအောင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပအောင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
နက်ဖြန်အင်္ဂါနေ့ည9နာရီမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ခုတော့ကျောင်းသားတပိတ်အကြောင်းနောက်ဆက်တွဲအခြေအနေကိုတင်ပြချင်ပါတယ်။ပညာရေးပြုပြင်ပြောင်းလဲဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုလက်ပရန်းမြို့မှာတွေးထွက်တန်းယူနေနေခဲ့တဲ့လို့ရအတွက်အာဏာပိုင်တွေကိုတရားစွဲဆိုဖို့တက်ကြွလှုပ်ရှားသူတွေကပြင်ဆင်နေကြပါတယ်။အာဏာပိုင်တွေကိုအရေးယူနိုင်ဖို့အတွက်လည်းမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတအဖွဲ့ဝင်တွေမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့ဒီကနေ့တွေ့ရောက်တွေ့ဆုံခဲ့ကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်ကနေသတင်းပေးပို့ထားပါရယ်။
စနပြကျောင်းသားတွေကိုမက်လာ၁၀ရက်နေ့ကပဲခူးတိုင်းလက်ပရန်းမြို့မှာအာနာပိုင်တွေကအင်အားသုံးနှိမ်နှင်းခဲ့တာဟာဖွဲ့စည်းပုံပါနိုင်ငံသားခွင့်ရေးကိုချုပ်ဖောက်ရာရောက်တဲ့အတွက်တရားစွဲဖို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတမက်ကဖွဲ့ချုပ်ဘကတာကပြင်ဆင်နေတာဖြစ်ပါတယ်တရားစွဲဆိုဖို့အတွက်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကိုလည်းဒီကနေ့မှပဲတွားရောက်တွေ့ဆုံခဲ့တယ်လို့လည်းဘကတာအဖွဲ့ကကိုအောင်နေပိုင်ကအခုလိုပြောပါတယ်
အဲ့ဒီကြုံနေနေရမှာကျွန်တော်အဓိကတော့ဒီကျောင်းသားတွေအနေနဲ့ဒီလက်ပရန်းချက်ဖောက်မှုမှာရတဲ့ဝန်ဝင်နေရမှာတရားအကြံဖက်အဲ့တော့ကျောင်းသားတွေမှာလူခွင့်ရေးနိုင်ငံသားခွင့်ရေးဆုံးရှုံးရတယ်နောက်တစ်ခုကဒီလက်ပရန်းမှာပေါ့နော်ရဲတပ်ဖွဲ့ဝင်တွေကဒီကြိုင်းနဲ့ဖမ်းဆီးတယ်နေနေနဲ့ဆန္ဒပေါ်ထုတ်နေတဲ့ကျောင်းသားတွေကိုအရေးယူဆောင်ရွက်တဲ့အခါမှာလုံလုံလုံလေးနဲ့မညီဘဲနဲ့ပေါ့နော်ချင်းအင်အားလုံးကျွန်တော်ဆွဲပြီးတော့တိုင်းနဲ့ခဲ့တဲ့ကျောင်းသားတွေမှာတန်ရာတွေရကြတယ်ကျောင်းသားတွေမှာပေါ့နော်ရင်းနာဆုံးရှုံးမှုတွေရှိတယ်နောက်အကြမ်းဖက်ခံရတဲ့အပြင်ကျောင်းသားတွေရဲ့ပစ္စည်းတွေလက်ဝတ်စက်သားတွေနောက်တယ်လီဖုန်းအဲ့လိုမျိုးတွေကိုလည်းပေါ့နော်တက်တဲ့ကြံပုံစံမျိုးနဲ့တင်းကြည့်တာမျိုးမဟုတ်ဘဲနဲ့အစ်တမလူကြီးတာတွေပေါ့ဒီအချက်ဒီပုံမှာအခြေခံပြီးတော့ကျောင်းသားတွေဘက်ကလည်းတန်လဲဆွေးနွေးတယ်ပေါ့နော်လူခွေကော်မရှင်ဘက်ကတော့လက်ရှိစတဲ့ကျောင်းသားတွေတန်ကြားထားတဲ့အခြေအနေပတ်သက်ပြီးတော့စုံစမ်းပြီးတော့ပေါ့နော်သတင်းထုတ်ပြန်သွားဖို့ရှိတယ်ဆိုတာမျိုးတော့တို့ဘက်ကတော့မသိသေးပါဘူ
းအမျိုးသားလူခွင့်ရေးကော်မရှင်တန်ကြားစာအဖွဲ့ကထောက်တန်းညံစောကကျောင်းသားတွေနဲ့တွေ့ဆုံမှုစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအခုလို့ပြောပါတယ
်သူတို့ရဲ့ဆက်ဆိုချက်လေးတွေကိုကျွန်တော်တို့ယူတာပါခင်ဗျာသူတို့ကတိုင်ထားတယ်ကျောင်းသားလေးတွေကတိုင်ထားလို့ခေါ်တွေ့တာပါအဲ့ဒါအဲ့ဒီတော့ manage လုပ်တဲ့ဟိုတစ်ဖက်အဖွဲ့စီတို့ဆရာတို့ဟိုခေါ်ဖို့ဟိုတုံ့ပြန်မှုကြိုးစားဖို့တော့ရှိပါတယ်။
ចောင်းသားတွေဘက်ကတော့ဒီအကြမ်းဖက်ဖြိုခွင်းမှုကိုအမိန်ပေးစိတ်ခိုင်းခဲ့သူចောင်းသားတွေအနေနဲ့ဖွဲ့စည်းပုံပါနိုင်ငံသားအခွင့်အရေးချိုးဖောက်ခံရမှုနဲ့တရားသဖြင့်ပုံမှန်များစွာတက်ခါအရေးယူခံနေရမှုစတာတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာကိုတရားစွဲဆိုသွားမှာဖြစ်တယ်လို့ဘကတအဖွဲ့ကကိုအောင်နေပိုင်ကခုလိုပြောပါတယ
်။ဒီဟာလူ့ခွင့်ကော်မရှင်ကိုတိုင်ကြတာတော့တစ်ပိုင်းပေါ့နော်။တစ်ဖက်ကတော့တရားစီရင်ရပါ။တရားစီရင်ရနိုင်ငံသားကာဝယ်စောင့်ရှောက်ရေးဥပဒေရပါ။ကျွန်တော်တို့ပြန်ပြီးတော့တရားစွဲဆိုသွားဖို့ကျွန်တော်ရှိပါတယ်အဲ့ဒီကလည်းကျွန်တော်တို့ဒီလိုအပ်တဲ့အချက်လက်တွေနောက်လိုအပ်တဲ့အချက်လက်တွေနောက်ပြောဒီမှာအဲပေါ့အချက်လက်တွေနောက်ပြီးတော့ဒီတမ်းမာရေးတစ်ချက်တွေနောက်ဒီလိုပြည်သူပိုင်တွေပေါ့ကျွန်တော်ပြန်လဲစုဆောင်ပြီးတော့မှတရားဒီအမေဒီရဲတပ်ဖွဲ့ကိုအမေသေးစိတ်တိုင်းနဲ့ပုံပေါ်ပေါ့နော်တာဝန်ရှိတဲ့လူတွေကိုတရားစွဲဆိုသွားဖို့ကျွန်တော်လက်ပြင်ဆင်ထားပါတယ်
လက်ဘရန်မှာចောင်းသားတွေဖြုတ်ခွဲခံရပြီးနောက်ပိုင်းဖန်ဆီးချင်းခံထားရတဲ့ចောင်းသားចောင်းသူအရေးအတွက်ဟာ80နီးပါးရှိကြောင်းဒီလူတွေအတွက်တရားမျှတမှုရရှိဖို့လိုအပ်ကြောင်းကိုအောင်နေပိုင်ကအခုလိုပြောပါတယ
်။ဒီနေ့နဲ့ကဏ္ဍပေါ်တို့နေចောင်းသားတွေကိုပေါ့နော်တရားဆွဲဆိုတဲ့နေရာမှာလည်းအခုဆိုရင်ပုံမှန်ဆက်ရှိပေါ့နော်ဒါဟိုဒီနေ့ကစီကြမ်းလိုက်တဲ့ကွယ်ကွန်ပျူတာမတင်လို့ပုံမှန်ဆက်ရှိနဲ့ဆွဲပိုင်ဖို့မရှိပါဘူး။အခုကပုံမှန်ဆက်ရှိတယ်မကဘူး။ဒီမှုဆိုင်အုပ်တွေပုံမှန်နဲ့တရားဆွဲဆိုထားတာကပရိပုတ်ချင်းအုပ်တွေကိုကျော်လွန်နေရတွေ့ရတယ်ပေါ်ဒီကိုချင်းရဥပဒေကိုမျက်ကွက်ပြနေရတွေ့ရတယ်ပေါ့နော
်လက်ရှိမှာအခြေတင်ပြောစရာတွေဖြစ်နေရတဲ့ပညာရေးဥပဒေချမ်းကိုတော့လွတ်တော်တွင်မှဆက်လက်ဆွေးနွေးနေဆဲဖြစ်ပါတယ်ဒါပေမဲ့လည်းဥပဒေချမ်းမှာចောင်းသားတွေတောင်းဆိုထားတဲ့တမက်ကဖွဲ့စည်းခွင့်ရရေးကိစ္စကိုတော့လွတ်တော်ဘက်ကလက်ခံထားခြင်းမရှိသေးတာကြောင့်ဆက်လက်ဆွေးနွေးနေရဆဲဖြစ်ပါတယ
်မမင်ခါပါရှင် VOA မြန်မာပိုင်းကနေတင်းလာတဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရေကြီးရေရှမ်းသတင်းဖက်လက်ပေးပါရစေ။မြန်မာနိုင်ငံတလွားရေကြီးမှုတွေကြောင့်အိုးအိမ်နဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပျက်စီးဆုံးရှုံးကြရသလိုတောင်းနဲ့ချီတဲ့ပြည်သူတွေလည်းဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်။ရေဘေးတံကြောင့်အိုးအိမ်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေဆုံးရှုံးသွားခဲ့ရတဲ့ဒေသခံတွေဘလို့အခက်အခဲတွေနဲ့ကြုံတွေ့နေရသလဲဆိုတာကိုတော့မသိငီထိုက်ကတင်ပြထားပါရရှင်
။မြန်မာနိုင်ငံအထက်ပိုင်းကချင်းပြည်နယ်တွင်းကမိုးကောင်ဖက်ကန့်တဲ့ကောလင်းဒေသတွေမှာသတင်းပတ်နဲ့ချီရေကြီးရေရှမ်းလာကြောင်းဒေသခံတချို့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်။ကောလင်းမြို့နယ်မှာတော့ဆယ်စုနှစ်တည်းအတွင်းအဆိုးဆုံးရေကြီးမှုကိုခံစားနေကြရပြီးဒီကနေ့မှာတော့ရေအနှဲငယ်ကျသွားတာကြောင့်ကောလင်းမြို့အနီးအနားကျေးရွာတချို့ကဒေသခံတွေကိုယ့်အိမ်ကိုပြန်နိုင်ကြပြီဖြစ်ပေမဲ့တချို့ကတော့ဒုက္ခသည်စခန်းတွေမှာဆက်ပြီးတော့နေထိုင်နေကြရတယ်လို့ကောလင်းမြို့ကရေဘေးကယ်ဆယ်ရေးဆောင်ရွက်ပေးနေသူဦးအောင်မျိုးဝေကပြောပါရစေ။
တည့်ချင်းတို့မူးရင်းတို့မှာတော့ကယ်ဆယ်ရေးဆမ်းမှာနေရတဲ့သူတွေနေနေတော့မဲ့လို့သတင်းကြပါတယ်ခင်ဗျ။အဲ့အိမ်မှာပြန်နေတို့မြရတဲ့အနေအထားရှိကြရပါတော့ကျွန်တော်ကောလင်းမှာဆိုရင်တော့သုံးရွာပဲကျန်တယ်ခင်ဗျဟိုကယ်ဆယ်ရေးဟိုရွာပြန်နေလို့မရတဲ့ဟာလေနားကြည့်တဲ့အခါမှာနန်းနေစူးစူးဝါးဝါပြက်စီးသွားတယ်ခင်ဗျအဲပြည်သူလည်းတရားကောင်းနေပါလေဟာဟိုဟိုဒီတာမန်ကားတွေသွားလို့မရတဲ့အနေအထားမျိုးကြီးတွေ့တဲ့နေရာကြီးရှိရခင်ဗျနောက်ပြီးတော့မှအဓိကဖြစ်တဲ့ကျွန်တော်တို့မြို့ရဲ့အဓိကဟိုဝန်စာဖြစ်တဲ့စံစဘာအဲ့ဆက်သွားတော့လေဤကတော်တော်များများဆုံးရှုံးမဲ့အနေအထားမှာကျွန်တော်တို့တွေ့ပါတယ်ခင်ဗျ
။တစ်ဆက်တည်းမှာပဲစကိုင်းတိုင်းအတွင်းကကန့်ဘလူနဲ့ရေဦးမြို့နယ်တွင်မှလည်းတစ်ဆက်တည်းမှာပဲစကိုင်းတိုင်းကန့်ဘလူမြို့နယ်နဲ့ရေဦးမြို့နယ်တို့တဲမှာလည်းရေဘေးတံကိုခံနေရပါတယ်။ကာဘိုးဆဲကင်းတက်ဆဲတို့ဖောက်ချတာကြောင့်မူးမြေတွင်ရေရှမ်းပြီးရေဘေးတံခံနေရတဲ့အထက်ပြီးခဲ့တဲ့၃ရက်ကစလို့တဖန်းစိတ်ဆဲကလည်းရေလွတ်နေတာကြောင့်မူးမြေကံဘေးကကြေးရွာတွေအိုးအိမ်တွေနဲ့လေယာမြေတွေရေတိုက်စားခံရတယ်လို့ရေဦးမြို့ကကိုအောင်မြင့်တောင်းကပြောပါတယ
်။ဒီသဘာဝကလောင်ထားတဲ့ရေတွေလွတ်လို့မလို့ကျွန်တော်ကရေမူးရေကရေပြက်နေရပါ။အိမ်ကတော့ဒီမှာပေါ့ဗျာ၄ရွာ၃ရွာအိမ်က15လုံးရှိသွားပြီ။ဟောပရမတိကခွန်လုံးဖြစ်ရတာ။26ရက်နေ့အခုဒီ26ရက်နေ့ညနေပိုင်းနဲ့ညပိုင်းပေါ့။ဒါ29ရက်နေ့အခုမှ10လုံးဖြစ်လာတာဗျ။ဒီ၄ရွာနေရာဒါအိမ်တွေရှိတဲ့နေရာပြိုးနေလို့ဗျာ။အချာအင်းလေးမရှိတဲ့နေရာဟုတ်ပေါ့ရ။ချမ်းသာရွာဆိုရင်သူ့ရဲ့ဒီသူ့အင်းလေးကမပြူတာသူကဝါးရီပြူတာပေါ့။နေရာမြေတွေပြူသွားတာပေါ့နော်
။မူးမြေတိုက်စားလို့အင်းတွေဖြိုးရတဲ့အခြေအနေကိုအာနာပိုင်တို့ဘက်ကလာပြီးတော့ကြည့်ခဲ့ပေမဲ့အခုထိတော့ဘာကူအညီမှမရသေးဘူးလို့လည်းဦးအောင်မြင့်တောင်းကပြောပါတယ်။ရှမ်းပြည်နယ်ဘက်မှာတော့တောင်ကြချောင်းရီကျောင်းကလောမြို့နယ်တွင်လူဦးရေ2000လောက်နေထိုင်နေတဲ့ရက်ွက်နှစ်နဲ့ရက်ွက်လေးတို့ရေနစ်မြုပ်နေပြီးဒေသခံတွေအာနာပိုင်တွေတက်မတော်နဲ့အောင်ပန်းမျိုးတို့ကနေရေဘေးတွေ့သူတွေကိုဝိုင်းဝန်းကယ်ဆယ်နေရတယ်လို့ကလောဒေသခံကပြောပါတယ်
။တက်နိုင်တဲ့လူတွေကနေပြီးစူးစီးပြီးတော့ဒီနေ့ချင်းတွေလည်းကျွန်တော်တို့ကအဲ့မှာတိတိကျကျပေါ့နော်။ဟောတရားကိုတစ်ချုံနဲ့ရေတန်းဘူးတော့ဒီနေ့လုံလုံလောက်လောက်မရဘူးပေါ့လေ။မနေ့ကတော့မဆိုးဘူးရေတန်းဘူးဆိုတော့ကျွန်တော်တို့ဟိုဟွာလေးတွေပေါ့အသေးလေးတွေပေါ့နော်။အကလောအဲ့မှာမျက်တာပြီးရှားရတာပေါ့လေ။ဘဲဥတလုံးဘဲဥတစ်ချမ်းနဲ့အဲ့ဒီချမင်းဘူးလေးနဲ့ပေါ့။လူရတောက်ရှိတော်လို့ရှိတယ်အိမ်တော်စုကအိမ်တော်စုရပါလေနော်ကိုကကိုင်းနေမြင်နေတာကျွန်တော်တို့သူတို့ကအချင်းကြီးဆိုးပါတယ်ကိုကရေကတဲနေတော့အခုလည်းမြုပ်တဲ့နေရာကြီးအခုအိမ်ကဟောပါရေထဲမှာပဲမြင်နေကြတော့လေ
ရခိုင်ပြည်နယ်တွင်းမှာတော့ဒီကနေ့မှာပဲကြောက်တော်မြို့နယ်တွင်းကကြေးရွာတွေမှာရေစတိုးလာလို့ကယ်ဆယ်ရေးလုပ်ငန်းတွေစနိုင်ဖို့ပြင်ဆင်ထားတယ်လို့ပြည်နယ်လွှတ်တော်အမတ်ဦးစောမြင့်ကပြောပါတယ်စကိုင်းတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့တဲကရေဘေးတွင်နေသူတွေကိုတော့အစိုးရဘက်ကရောဒေသခံတွေနဲ့လူမှုအဖွဲ့အစည်းတွေကနေစဉ်စားဝတ်နေရေးကိစ္စတွေအတွက်တနိုင်တစ်ပိုင်းဝိုင်းဝန်းကူညီပေးနေပေမဲ့ရေကြီးမှုကြောင့်အိုးအိမ်တွေလေယာမြေတွေရေတိုက်စားဆုံးရှုံးရပြီးစပားဆိုင်ခွင်းတွေပျက်စီးနေတာကြောင့်ရေဘေးတင့်သူတို့အခက်တွေ့နေကြရဆဲဖြစ်ပါလေရှင
်။မသိငီထိုက်ပါရှင်။ခုတော့နောက်ထပ်ရေကြီးရေရှမ်းသတင်းတစ်ပုဒ်ဆက်ပါအောင်မယ်။မြန်မာနိုင်ငံအနှံ့မှာဒီရက်ပိုင်းအတွင်းမိုးတဲထန်ရေကြီးမှုတွေကြောင့်လူထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ဒီသတင်းပတ်ထဲမှာပဲဆက်လက်မိုးကြီးနိုင်တဲ့အတွက်မြေပြိုမှုတွေရုတ်တရက်ရေကြီးမှုတွေကြုံရနိုင်တယ်လို့ခန့်မှန်းထားပါတယ်။ပင်လယ်ကမ်းရိုးတန်းဒေသတွေမှာလည်းမိုးသက်လေပြင်းကျရောက်နိုင်တာကြောင့်သတိထားဖို့လိုအပ်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးကြီးရေရှမ်းတာတွေနိုင်ငံအနှံ့ကြုံခဲ့ရပြီးရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတော့အနည်းဆုံးလူ9ယောက်သေဆုံးခဲ့ရကြောင်းအစိုးရပိုင်းသတင်းစာတွေမှာဒီကနေ့ဖော်ပြခဲ့ပါတယ် ကုဒတမဂါကတော့မိုးတီးထန်ရေကြီးမှုတွေကြောင့်လူကိုယ်ဦးသေဆုံးပြီးနိုင်ငံအနှံ့လူပေါင်း 9,000 ရေဘေးဒဏ်ခံခဲ့ရတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့တာပါဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မိုးကောင်းနမ်တီဖားကန်စကိုင်းတိုင်းမှာကမ်ဘလူးကောလင်ကျွန်းလအင်းတော်မော်လူဂနီစတဲ့ဒေသတွေနဲ့မန္တလေးတိုင်းအတွင်းကစင်ကူးမိုးကုတ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောစတဲ့ဒေသတွေမှာရေကြီးရေလျှံနာတွေဖြစ်ခဲ့ပါတယ်လောလောဆယ်စကိုင်းတိုင်းကောလင်မြို့နယ်ဘက်ကအခြေအနေကိုတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့ဆရာတော်ဦးအိန္ဒာစာရကအခုလိုမိန့်ကြားပါတယ်
ဒီကဟုတ်လားကြတဲ့နေရာတာကြပြီးတော့ကျန်တဲ့နေရာတွေကကျန်နေသေးတယ်ဗျဒုက္ခတဲ့စခန်းတွေကနေဒီမှာရေလွခင်းသွားတဲ့ရွာတွေကိုပြန်နိုင်တဲ့ရွာသူရွာသားတွေလည်းရှိတယ်လို့အခုချိန်ထိအောင်ပဲတကယ်စခန်းတွေမှာနေထိုင်ကြတဲ့ရွာတွေလည်းပဲရှိနေသေးပေါ့ဗျာလမ်းတန်းဆက်တဲ့ရွာကြောင့်မခက်ခဲရှိတဲ့ရွာတွေမရောက်ရှိနိုင်တဲ့ရွာတွေကတော့ဒီရိတ်ခါတွေလည်းပဲနည်းပါတယ်ဗျာရောက်တာကတော့နိုင်ငံတော်အစီအစဉ်နဲ့အဲ့ဒီကိုဟပ်ကြီးတွေနဲ့ချပေးထားတာကတော့ရှိရတယ်ဗျာဒီစားစရာခံပေါ့လေ
ကောလင်းမြို့နယ်မှာရေလွှမ်းမိုးတဲ့ရွာ88ရွာရှိပြီးပြောင်းရွှေ့ပြီးနေရတဲ့ရွာ29ရွာနဲ့ကယ်ဆယ်ရေးစခန်းတွေမှာလောက်တဲ့ရွာကတော့15ရွာရှိကြောင်းမိန့်ကြားပါတယ်လက်တလော့ရေဘေးသင့်ပြည်သူတွေဟာစာနာရိတ်ခါအဝေးထယ်ဆောင်စတာတွေလိုအပ်နေပြီးနောက်ပိုင်းမှာလေယာဉ်တွေပြန်လည်ထူထောင်ဖို့အထောက်အပံ့တွေလိုအပ်နေတာဖြစ်ပါတယ်စကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်အတွင်းရေကြီးရေလျှံတာကြောင့်မြစ်ကြီးနားမန္တလေးမီးရထားအဆက်အသွယ်လည်းပြတ်တောက်နေပါတယ်ဒီရပိုင်းအတွင်းမှာတော့မြစ်ကြီးနားကနေမုံညင်းအထိယထားပြန်လဲပြေးဆွဲနေပြီးမန္တလေးမြစ်ကြီးနားမီးယထားကိုတော့နောက်လ3ရက်နေ့လောက်မှပြန်လဲပြေးဆွဲနိုင်မယ့်အခြေအနေရှိကြောင်းမြစ်ကြီးနားဘူတာကတာဝန်ကျအရာရှိတဦးကပြောပါတယ်
။တခြားလမ်းမသွားနိုင်ဘူးကကျွန်တော်ဒီကနေမုံညင်းတိတော့ပြေးဆွဲနေတယ်။မန္တလေးကလာတဲ့ဟာဒီဘက်ဆက်တင်လောက်တိတော့လာလို့ရတယ်လေ။တောက်လျှောက်လုံးကကျွန်တော်တို့3ရက်နေ့လောက်ကုန်3ရက်နေ့လောက်ခံမှန်းရတယ်ကပြေးစီရော
ရွှေဘုံမြစ်ကြီးနားကလန်ကတော့တောင်ကြီးတိုက်စားပြီးဟဲနုချောင်းတရာပျက်စီးတာကြောင့်မော်လူးမျိုးမှာကုန်တင်ကားအစီးတရာလောက်ပိတ်မိနေတယ်လို့မော်လူးဒေတာကန်တယောက်ကပြောပါတယ်။ဒီလိုရေကြီးရေရှမ်းတာကြောင့်တီဘောနဲ့တာပလဲအကြားကတရာရေလေအတိုင်းတင်းဆောင်သွားတာကြောင့်လာရှိုးမန္တလေးမီးရထားခီးစင်တွေကိုဒီလ26ရက်နေ့ကနေနောက်လ4ရက်နေ့အထိ10ရက်လောက်ရပ်နားထားမှာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလည်းရံဖာရံခါမူးသက်လေပြင်ကြားရောက်ပြီးလှိုင်းကြီးနိုင်ကြောင်းနဲ့မူးသက်လေပြင်ကြားအဆင်မှာရေပြင်မြေပြင်လေဟာတနာဤ45မိုင်အထိတိုက်ခိုက်နိုင်ကြောင်းလဲမိုးစလဌာနကသတင်းထုတ်ပြန်ပါတယ်။ဒီအခြေအနေတွေကြောင့်မြေပြိုတာလျှက်တပြက်ရေကြီးတာနဲ့ပင်လယ်သွားသူတွေသတိထားဖို့လိုအပ်ကြောင်းမိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်ဒီယမ်ကပြောပါတယ်။
မြေပြူတာပိုင်းရလဲမိုးများရင်တော့ဖြစ်နိုင်လေဒီတောင်ပေါ်ဒေသတွေဥမာချင်းပြင်းတွေတို့နောက်ဒီရှမ်းပြင်းတွေရခိုင်ပြင်းတွေအဲ့လိုမျိုးတောင်ပေါ်ဒေသဆိုမြေပြူတာတော်တော်ဖြစ်ပါလေဒီ landslide လေးသတိထားမယ့်အခြေအနေရှိတာပေါ့နော်နောက်လက်တပြည့်ရင်ကြီးတာအဲ့လိုမျိုးနောက်ဒီကျွန်မကန်ယူတန်းမှာလဲသတိထားမှာပေါ့သွားလေကလည်းအခုတနအိုမိုင်40 45လောက်တိုက်မယ်လို့ကျွန်တော်မှန်းထားတယ်ဆိုတော့ဒီငါးဖမ်းလေတွေလဲတော်တော်သတိထားရမှာပေါ့နော်ဒီပင်လေပြင်းတက်တယ်ငါးဖမ်းလေတွေပင်လယ်ပြင်မှာသွားတဲ့တင်မောတွေလည်းသိထားဖို့လိုအပ်ပါတယ
်။ဘင်္ဂလားပင်လယ်အော်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာရခိုင်ပြည်နယ်မောင်တော်မြို့အနောက်မြောက်ဘက်မိုင်140စစ်တွေမြို့ရဲ့အနောက်မြောက်ဘက်မိုင်190အကွာမှာဆက်လက်တည်ရှိနေပြီးနောက်3ရက်ကျော်လောက်မှာအိန္ဒိယဘက်ကိုဥတီမဲ့အခြေအနေရှိကြောင်းမိုးလေဝသနဲ့ဇလားဗေဒညှဉ်းချမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းငယ်ကြောင့်ပြည်နယ်နဲ့တိုင်းဒေသကြီး17ခုလောက်မှာ3ရက်လောက်ဇက်တိုက်မိုးကြီးနိုင်တဲ့အခြေအနေရှိတယ်လို့မိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကပြောပါတယ်
။ကိုမိုးစောမင်းမြန်တင်ပြသွားတာပါရှင်။တသက်ရှင်များရှင်။ကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတစင်ဝေဖန်အကြံပေးစာတွေပေးပို့လို့လဲတောတာရှင်တွေနားဆင်လို့တဲ့တဲ့ချင်းတွေတောင်းယူလို့ရဲဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တွေအတွက်ကတော့0932382555လေးကိုခေါ်ဆိုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနာဆင်ရမယ့်စီစဉ်ထဲမှာတော့
ဒီကလေးလေးတွေဟာသူ့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့လူတွေတရိတ်ဆန်နေတဘာဝပတ်ဝန်းကျင်တွေအဲ့ဒါတွေအားလုံးကိုသူတို့ကပုံပွင့်လင်းလင်းလေးနဲ့မြင်နေတယ်ပေါ့နော်
ကမ္ဘာပံယုံမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာနှန်းမိုခမြယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာကြားရမှာပါရှင်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအပတ်စဉ်စီးစဉ်တွေကိုလည်းနားဆင်ရမှာပါခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာကျပ်ငွေတန်ဖိုးတွေကျပြီးဒေါ်လာတန်ဖိုးတွေမြင့်တက်နေတာဟာကမ္ဘာငွေကြေးဈေးကွက်ကြီးတစ်ခုလုံးမှာဒေါ်လာတန်ဖိုးမြင့်တက်နေတာကြောင့်ဖြစ်တဲ့အပြင်မြန်မာနိုင်ငံမှာဝန်ထမ်းလှစာတွေကိုတိုးမြှင့်ပေးလိုက်တာနဲ့လူထုအကြားစိုးရိမ်မှုတွေရှိလာတဲ့အတွက်ဖြစ်တယ်လို့စီးပွားရေးတက္ကသိုလ်အငိမ့်စာဒုတိယပါမောက္ခချုပ်ဦးကျော်မင်းထွန်းကပြောပါရယ်မြန်မာနိုင်ငံအတွင်းဒေါ်လာဈေးတက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒုတိယပါမောက္ခချုပ်ဟောင်းဦးကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်း1အဖြစ်ကိုစော်ဝင်းလိုင်းကတင်ပြပေးထားပါရယ်ရှင်
ဒေါ်လာဈေးတွေမြန်မာနိုင်ငံမှာတက်နေရတဲ့အဓိကအကြောင်းရင်းကဘာများလဲဆရာ
။အဓိကအကြောင်းရင်းကတော့ဟိုခမ်းမလို့ပဲခမ်းမရတာပေါ့နော်။ဖြစ်နိုင်တဲ့အကြောင်းမျိုးတော့ကျွန်တော်တို့တစ်ခေါက်ကဟိုရောင်းရမယ်ပြောပြီးဟိုအဓိကအကြောင်းရင်းလို့ပြောရင်တော့အဓိကအကြောင်းအကြောင်းတော့မဟုတ်ဘူး။အကြောင်းမကုန်လို့အများကြီးတိုက်ဆိုင်သွားတာပေါ့နော်။အဲ့တော့ဟိုနိုင်ငံတကာလည်းဟိုနိုင်ငံကအခြေအနေမှာလဲဒေါ်လာဈေးကတက်တယ်ဒေါ်လာတန်ဖိုးကတက်တယ်နိုင်ငံစီးပွားရေးကကောင်းလာပြီးတော့သူ့ရဲ့ဒီငွေကြေးပေါ်လို့စီရလဲဟိုပုံပေါ်မြန်မြန်တကယ်ပေါ်လို့စီရပြီးတော့သူတို့အဲ့ဒီပေါ်လို့စီရတော့မယ်စီးပွားရေးလည်းကောင်းလာတော့ဒေါ်လာဈေးကလည်းဒေါ်လာတန်ဖိုးကလည်းတက်လာတယ်အဲ့ဒီအချိန်မှာပဲတခြားဒေါ်လာနဲ့တခြားနိုင်ငံငွေကြေးတွေကလည်းတခြားနိုင်ငံငွေကြေးတွေကဒေါ်လာနဲ့ရှင်နိုင်အဲ့နိုင်ငံအားလုံးမျိုးပေါ့နော်ကမ္ဘာနိုင်ငံအလုံးအမူကြီးကြတော့ကမ္ဘာလူတွေလည်းအိမ်မှာတောင်းဝန်ကြလာတာအဲ့ဒီအနေကြောင့်ကျွန်တော်တို့ကဒီဒီနောက်ပိုင်းတွေကိုရောက်လာတော့တကဒီ2015ရဲ့မှာဟိုကမ္ဘာနိုင်ငံမြန်မာနိုင်ငံပြည်တွင်းကလည်းသူကဒီအနာရေးပေါ်လို့ရှိပေါ့နော်ဒီစကေပေါ့ဒီစကေပေါ်လည်းဒီရလည်းပဲဒီမှာဘတ်ဂျက်ကလည်းဒီအသုံးစရာအများကြီးထွန်းသွားတယ်ဆိုတော့လူငွေရနည်းနည်းများလာတော့ဒီမှာလာစားတွေတိုးရဲ့အမျိုးကျဉ်းမှုဒီခုနကသူတို့တက်မှုတွေဟိုအမျိုးဝင်နေတဲ့ထုံးဆွဲတာဒီလည်းများတယ်ဆိုပြီးရင်းမှလည်းဒီရင်းမှလည်းဒီဝိုင်းရဟိုသူလည်းပေါ့ပွားတာပေါ့နော်ဒီပေါ့ပွားတဲ့ခြေရဖြစ်လာတယ်အဲ့အဲ့ဒီဟာဒီဝါတော့ဒီသမောင်ဝီတံမိုးချလာတဲ့အကြောင်းကြီးပေါ့လေနောက်တခြားဝါတွေလည်းရှိလာတယ်ဒီအများကြီးပေါ့လေအဲ့ဒီအကြောင်းကြီးအားလုံးဟိုကြည်ရင်းကဝေတာမှုကြဖို့အကြောင်းကြီးရဲ့ဒီကဒီဒေါ်လာတန်ဖိုးတက်တဲ့အကြောင်းကြီးရဲ့အဲ့ဒါတွေနဲ့ဒေါ်လာနဲ့မြန်မာကျောင်းကြီးလည်းမြေရတက်လာတာပေါ့တက်လာတဲ့ချိန်မှာကျွန်တော်တခြားဟွာရီရဲ့ရှိရပါဘူးဟိုနိုင်ငံကြီးကျောင်းကြီးတွေလည်းကအခုကဒီကောက်ဝင်းကြီးလာတာနဲ့ညာလည်းတခြားမြေကြီးတွေရှိမှာပေါ့
ဟုတ်ကဲ့ဆရာကျွန်တော်လည်းအဲ့ဒါလေးကိုမေးချင်တာဆရာဟိုနိုင်ငံကြီးဘက်ကပေါ့နော်ဒီဒေါ်လာဈေးတွေတက်တာနိုင်ငံရေးများပါနိုင်သလားတချို့အပြစ်မှာသတင်းတွေကြားနေတာကတော့ဆရာတော့ကြားလာတော့မသိဘူးဟိုအစိုးရနေပြီးတော့ဒေါ်လာတွေလိုက်စုနေတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးသတင်းတွေထွက်နေတာလည်းပါတယ်ဒါမဲ့စောစောဆရာပြောသွားတဲ့အထက်မှပါသလိုဒီနိုင်ငံတကာမှာလည်းဒီဒေါ်လာဈေးကတော်တော်ကိုတက်နေတာလေဟိုယူရိုနဲ့ရောဒီပေါင်စတာလင်နဲ့ရောအကုန်ပေါ့နော်ဂျပန်ယန်နဲ့ရောအကုန်လုံးသူကတက်နေတယ်ဆိုတော့အဲ့ဒါကလည်းဟိုမြန်မာနိုင်ငံကလည်းဟိုအဲ့ဒီအထက်မှရောပါသွားတဲ့ပုံစံလားဒါမှမဟုတ်တစ်ဖက်မှာစောစောကျွန်တော်ပြောသလိုကောလာဟလာထွက်နေတဲ့သတင်းတွေကလည်းဘလောက်ထိများအကျိုးသက်ရောက်မှုရှိတယ်လဲဆရာအဲ့လိုမျိုးအစိုးရဒေါ်လာလိုက်စုနေတယ်ပါညာဆို
ကောလာဟလာတော့ရန်အကျိုးသက်ရောက်မှုရှိတာဘာလို့ဆိုတော့ နာနိုင်ငံရေးဆိုတဲ့အကြောင်းမှာစိုးရတော်ရီလိုက်ကြည့်ရှိရတဲ့ဒါတော့အဲ့ဒါတော့မဟုတ်ဘူးကျွန်တော်တည်တော့ပါဘာမှသိစရာအကြောင်းမရှိဘူးနိုင်ငံရေးဆိုတဲ့ချန်ဆိုတဲ့အကြောင်းညာကအဲ့ဒီနိုင်ငံရေးကအခုအဲ့ဒီလိုက်ရှိနေရဆိုတဲ့တရေဆက်တော်ကအဲ့ဒါနိုင်ငံရေးအရာဟုတ်ပါတော့သူတို့ရဲ့ဒီနိုင်ငံရေးကစားရဖြစ်မှာပါနိုင်ငံရေးကစိုးရလုပ်နေတယ်လို့ကျွန်တော်ဆိုတာမဟုတ်ဘူးအစိုးရကအခုဒီမှာနိုင်ငံရေးအတွက်ဒီတော့ပဲနေရတဲ့ကကြတော့ဒီမှာပြန်ချိန်ရဆိုင်ကြတော့မယ်ဒီကကြတော့အစိုးရကိုအဲ့ဒါလက်ရှိအစိုးရကိုဟိုနေခုနပြောတဲ့ဒီခေါ်လာလာကြီးရဲ့အများကြီးရောအခုတစ်ခါကကိုရောအွန်လိုင်းပြောတယ်လို့ပဲအဲ့လိုဟိုလက်လက်တူဝဲလို့ live ဆူတယ်လို့ဒါကြီးရတယ်ကြေးကြတော့လည်းတချင်းအတိုင်းအာနေညာလုံနေရတဲ့ကိစ္စကြီးရဒါကြီးတောက်လျှောက်လုံနေရပဲအဲ့ဒီမှာမိကြတော့မှဒီလိုဖြစ်တော့မှအเจ้าကြီးတိုက်ဆိုင်ပြီးအခုဖြစ်လာတော့မှဒီသတင်းညာပုံပြီးတော့ဟုတ်ပြန်လာပြန်မှဒီကနာကကောလာလာရဲ့အကျိုးတရားမှုကကျွန်တော်ဟိုတစ်ခေါက်ကပြောတယ်ဗျဒီရအဲ့တော့ဟိုစိုးရင်တော့ဟာဒီပဲစိုးရလိုက်ရှိတယ်ကျွန်တော်စိုးရတက်တက်နဲ့ဒီလိုအဲ့ဒီစိုးရအနေနဲ့ဒေါ်လာတွေလိုက်ပြီးတော့ဒီမှာဝယ်ပြီးရှိနေတာအကြောင်းမရှိဘူးအဲ့လိုဝယ်ပြီးလုပ်နေရတာမဟုတ်ဘူးသူတို့ဒီဒီဟိုဟာမှာဘန်စနစ်နဲ့ပေါ့နော်သူတို့ဒီအဲရားဒီ North Shore အကောက်မှာရှိတဲ့ငွေကြီးဒီကြည့်ဒါရီကသူတို့ကသွားသွားလေပတ်နေတဲ့ဒီရန်နေရာပဲဒီလိုစောင့်ကြည့်ရလက်ပတ်နေရတယ်။အဲ့ဒီမှာမှလိုက်ပြီးတော့ဝယ်ရဆိုတာတော့ကျွန်တော်ထင်တာတော့စိုးရလိုက်ဝယ်ရအကြောင်းမရှိဘူး
။ဟုတ်ကဲ့ဆရာ
။ပုံကလေးကလုပ်ငန်းပိုင်းကြီးနေနေတာဒေါ်လာကိုသုံးနေရတဲ့လုပ်ငန်းကြီးကသူတို့ကအဲစိုးနေတာကိုကျွန်တော်တို့ခောက်ပြောလို့ပြော။ဒီလိုတဲ့ရင်တော့ကွာတတင်းကကွာခေါ်လာလိုက်အကျိုးတရားမှုဆိုတယ်။အဲ့ဒီလူကဟာနောက်တက်မှာအလားဒီလိုပဲပါဖြစ်တော့ဒါမရှိရောညာမရှိရောအဲ့လိုမျိုးတွေပေါ့အဲ့လိုဟာအစိုးရနေခဲ့မှလည်းဒေါ်လာမရှိတော့အခုလိုပြောတယ်လို့ဟာလိုက်ဝယ်ရတဲ့ခါကျအဲ့ဒါကြီးရတဲ့ကောလာလာကြီးပြည
့်ဟုတ်ကဲ့ဆရာဆိုတော့ဒီကိစ္စမှာအစိုးရကလည်းဆိုဆရာချင်းပြတယ်လို့ဆိုရင်ဒါဟိုပေါ့ယုတ်တိမရှိတဲ့ကိစ္စဖြစ်နေတာပေါ့နော်တဘောကအစိုးရကိုယ်တိုင်ကလိုက်ပြီးစုနေတယ်ဆိုတာလည်းနောက်တစ်ဖက်မှာပုဂ္ဂလိကလုပ်ငန်းရှင်တွေ
ဖြစ်နေဖြစ်တယ်လို့ပဲလုပ်မယ
်ဟုတ်ကဲ့ဟုတ်ကဲ့
ဒီမှာသူလိုက်ပြီးရဒီလိုမျိုးပြင်အဲ့ဒီရနာနဲ့သူကိုယ်တိုင်လည်းဒီမှာဟိုနိုင်ငံကြီးကလည်းသူကိုယ်တိုင်ရဲ့အကျိုးကိုဆက်ပြီးတော့ဒီငံတဲ့ government ကဆက်ပြီးတော့ဟာဝင်နေဆိုရင်တော့မှဒီကောက်ဘုံရအောင်ပါလေ
ဟုတ်တယ်
ပြန်ရအောင်ပြန်လာအဲ့ဒါကျတော့သူတစ်ခါသူပြန်ချလို့ရောအာဒီဆိုတာဒီလိုပဲဆိုတော့ तू ကရှိနေတော့မှအခုဒီကမှာရှိနေရင်တော့ तू ကရအောင်ဟိုထုတ်ရအောင်ပါလေ
ဟုတ်ကဲ့အစိုးရဘက်ကမဖြစ်နိုင်ဘူးเนาะပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကလည်းဒီသူတို့ဘက်ကစိုးရိမ်မှုတွေရှိမှာပေါ့တဘောအတွင်းကုန်ထုတ်ကုန်ကိစ္စတွေမှာတဘောကဒေါ်လာဈေးတွေတက်သွားတော့ဗမာပြည်ထဲမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေပဲထိခိုက်မှာဆိုတော့ဒီဟာကဒီလိုမျိုးဖြစ်အောင်တယောက်ယောက်ကတော့ကစားနေတယ်ဒါမှမဟုတ်လဲအုပ်စုတစုကကစားနေတယ်စီးပွားရေးလုပ်ငန်းရှင်အုပ်စုပဲဖြစ်ချင်းဆိုရပါဆိုတော့ဥပမာကစားနေတယ်ဆိုရင်ကအဲ့ fear ပေါ့နော်ဒီလူလူကြားထဲမှာကြောက်စိတ်ဝင်လာအောင်သူတို့ကနေပြီးတော့ကောလာဟာလာလွင့်နေတယ်ဆိုရင်အဲ့လိုမျိုးအုပ်စုတစုများရှိနေသလားဒါအဲ့လိုမျိုးလူတွေများရှိနေသလားအုပ်စုမဟုတ်တော့လူတွေပေါ့နော်ဆိုတော့စီဝိုင်းလုပ်ငန်းရှင်တွေကတော့သူတို့ဒီလိုမျိုးဈေးတက်တယ်ဆိုရင်သူတို့နစ်နာမှာပဲလေသူတို့ကတော့လုံနိုင်ပါမလား
ဒါပေမဲ့စီဝိုင်းလုပ်ငန်းရှင်တွေကလုံတဲ့သူတွေမဟုတ်ဘူးနောက်အဲ့လုံနေတဲ့လူတွေရှိတယ်ဆိုတာလေတမင်တကာကြီးတော့ဟိုလုံတဲ့လူရှိခြင်းနဲ့ရှိမယ်လေဒါပေမဲ့တမင်တကာမဟုတ်ဘဲနဲ့လည်းမရွယ်ဘဲနဲ့အလိုတရားကဟိုလူတွေကလေဟာအဲ့လိုပဲပြလာပြီးတက်လာပြီးဒီကဲဆိုရင်တော့ဥပ္ပဒေ1000ပြည့်1300ပြည့်ပြီးနောက်ပြောလို့ဟာ1000ပြည့်မှာပဲပြောကြပါမယ်လေအဲ့ဒီပြောတာနဲ့ဒီပြန်နေရဒီဒီဟာပေါ့သူတို့ဟိုတယောက်တစ်တက်တယောက်ပြောအဲ့ဒီနေရာတွေပြောပုံပုံပြီးတော့ဒီနေပေါ်ပြီးနေကြတော့
ကိုယ်စားဝန်လိုက်စီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်။အငိမ့်စားဒုတိယပါမောက်ခါချုပ်ဦးကျော်မင်းထွန်းနဲ့တွေ့ဆုံမင်းမြန်ခန်ဒုတိယပိုင်းကိုရှစ်သတင်းပတ်စီးပွားရေးအစီအစဉ်မှာဆက်လက်တင်ပြပေးသွားပါမယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါရှင်။မဆူမြတ်မွန်စီစဉ်တင်ဆက်ထားတာကိုကိုသားညွန့်ဦးကကူညီချပါရစေ။
လူမှုကွန်ရက်တွေပေါ်တင်းနေကြတဲ့ဓာတ်ပုံပေါင်းတော်တော်များတာပဲကိုသားညုံကြီးကဘာကြီးတစ်ခုလုံးဆိုရင်လေတန်းနဲ့ချီရှိလောက်တယ
်အခုခေတ်ကစမတ်လက်ကင်ဖုန်းရှိတဲ့သူတိုင်းကဓာတ်ပုံရိုက်လို့ရနိုင်ပြီကိုရင်းကလိုမျိုးကင်မရာရှိတော့မှဖလင်ရှိတော့မှဓာတ်ပုံရိုက်လို့ရတဲ့အခြေအနေမျိုးမဟုတ်တော့ဘူးလေနောက်ပြီးတော့ဒီအရင်တော့ဆိုလို့ရှိရင်ဓာတ်ပုံရိုက်ပြီးသွားလို့ရှိရင်လဲဆိုင်မှာဓာတ်ပုံကူးပြီးတော့မှကိုရိုက်ထားတဲ့ပုံတွေကိုမြင်ရတာမို့လား ခုခေတ်ကတော့ခုရိုက်ခုမြင်မကြိုက်လို့ရှင်လဲပြန်ရိုက်လို့ရနေတဲ့ခက်ဆိုတော့ဓာတ်ပုံရိုက်ပြီးရင်ရိုက်တင်ပြီးတင်နေကြတော့တာပေါ့ဗျာ
အဲ့ဒါကြောင့်လဲရိုက်ထားတဲ့ digital ဓာတ်ပုံတွေကိုသိမ့်ပေးမယ်ဆိုတဲ့ဝန်ဆောင်မှုတွေအခုအပြိုင်ဖြစ်နေတာပေါ့လောလောလတ်လတ်ပဲလေ Apple က iCloud Photo Library ဆိုပြီးတော့မှဓာတ်ပုံတွေကိုသိမ့်ထားပေးမယ်ဝန်ဆောင်မှုကိုလုပ်လိုက်တော့ iPhone 3နဲ့သူတွေတော်တော်လေးစိတ်ဝင်စားဖြစ်သွားကြတယ်မလား
နောက်ဆုံး update လုပ်လိုက်တဲ့ iOS မှာအခမဲ့ဝန်ဆောင်မှုတစ်ခုအနေနဲ့ပါလာလို့ ID ဆောင်းပါးတွေမှာလည်းသုံးသက်စရာဖြစ်ခဲ့ကြရတယ်လေအဓိကချက်ကတော့ဒီ iPhone ထဲမှာ storage နေရာတက်တာသွားအောင်လို့ရဲသမျှဓာတ်ပုံ video တွေကို iCloud Photo Library ထဲမှာသွားသိမ့်ပြီးတဲ့သဘောပါကိုယ့်ရဲ့ set ထဲမှာမဟုတ်ဘဲနဲ့ online တနေရာမှာသွားသိမ့်ပြီးထားမယ်ကိုလိုချင်လို့ရှိရင်အချိန်မီပြန်ယူနိုင်မယ်ဆိုတာမျိုးပ
ါ iCloud Library ကိုကိုကရွေးလိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့ Apple ID နဲ့ရှိသမျှ iPhone iPad ကနေပြီးတော့ရိုက်သမျှပုံတွေကို iCloud ထဲမှာအလိုလိုသွားသိမ့်ပေးတာပါအဲ့လိုမျိုးရွေးတဲ့နေရာမှာလဲကိုယ့်ရဲ့ iPhone iPad ရဲ့ storage မှာဓာတ်ပုံတွေကြောင့်နေရာသိမ့်ယူနေတာမျိုးမဖြစ်စေချင်လို့ရှိရင် optimize storage ဆိုတာကိုရွေးလို့ရတယ်ဓာတ်ပုံတွေရဲ့ကြီးလင်းပြတ်သားမှု resolution များလို့ရှိရင် storage နေရာများများယူတာကိုအဲ့တော့ optimize storage ကိုရွေးထားလိုက်ရင်iCloud ထဲမှာသွားပြီးတော့သိမ့်ပေးသမျှပုံတွေက high resolution နဲ့သိမ့်ပေးပေမဲ့ကိုယ့်ရဲ့ iPhone iPad ထဲမှာကျတော့ storage ဘလောက်ကျန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဓာတ်ပုံတွေရဲ့ resolution ကိုချပစ်လိုက်တယ်။အရင်ရိုက်ထားတဲ့ပုံအဟောင်းတွေကဆပြီးတော့သူ့အလိုလို resolution ကိုချလိုက်တာလေ
။မူလ resolution တိုင်းကြီးကြီးလေးလေးပြပြသာသာပုံတွေပြန်လို့ခြင်းတော့ iCloud မှာချိန်မီသွားပြန်ပြီးတော့ download လုပ်လို့ရပါတယ်ဗျ။ဒီ iCloud Photo Library ရဲ့ရွေချက်ကူတိုင်ကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေထဲမှာဓာတ်ပုံတွေဗီဒီယိုတွေကြောင့် storage နေရာအများကြီးကုန်နေတာမျိုးမဖြစ်အောင်လို့ iCloud ထဲမှာသွားသိမ့်ပေးထားမယ်ဆိုရယ်ရွေချက်ပါအ
ဲ့ဒီဝန်ဆောင်မှုက 5GB အထိပဲအခမဲ့ပါနောက်ဆုံး iOS ကို update လုပ်ထားသမျှသူတိုင်း setting တွေက photo and camera ဆိုတဲ့နေရာမှာသွားပြောင်းလို့ရပါတယ်အရင်တိုင်းပုံတွေကိုဖုန်းထဲမှာသိမ်းထားခြင်းနဲ့ဆိုရင်လည်းအဲ့ဒီမှာပဲရွေးချယ်လို့ရပါတယ် iCloud Photo Library ရဲ့အသာချက်ကတော့ဒီကိုယ့်ရဲ့ Apple ID နဲ့ဆက်ထားသမျှ iPhone ကပဲဖြစ်ဖြစ် iPad ကပဲဖြစ်ဖြစ် Mac Computer ကပဲဖြစ်ဖြစ်ပုံတွေကိုပြင်ချင်ရင်ပြင်ဖြတ်ချင်ဖြတ်လို့ရတယ်ဆက်တစ်ခုကနေလုံးသမျှအပြောင်းလဲရကျန်တဲ့ဆက်တွေအားလုံးမှသွားပေါ်မယ်ဓာတ်ပုံကိုဖြတ်လိုက်တဲ့ဆိုရင်လည်းအတူတူပဲဆက်တစ်ခုကနေဖြတ်လိုက်ရင်တခြားဆက်အားလုံးမှလည်းပြတ်သွားမယ်ထူတာတစ်ခုကတော့အရင်ကလိုမျိုးဒီပြန်အဆရှာလို့မရအောင်လို့ပြတ်သွားတာမျိုးမဟုတ်ဘူးအဲ့ဒီဖြတ်လိုက်တဲ့ပုံကိုပြန်ပြီးတော့လိုချင်တဲ့ဆိုရင်iCloud မှာတစ်လအတွင်းသွားပြန်ယူလို့ရတယ်။အဲ့ဒါ iCloud Photo Library option ကိုရွေးထားမှရမှာပါ
။ဒါနဲ့မှဆုပြမို့ရေတခြားအကြောင်းမဆက်ခင်မှာဒီ iCloud ထဲမှာသွားသိမ်းထားတာကတော့ဟုတ်ပါပြီ။အဲ့ဒီဓာတ်ပုံ file တွေကိုဘယ်လိုမျိုးပြန်သွားယူရမလဲဆိုတာကိုလည်းရှင်းပြသင့်တယ်ထင်တယ်ဗျ။ကျွန်တော်ကိုယ်တိုင်တော့မှအစောပိုင်းတော့မသိလို့ဒုက္ခရောက်သေးတယ်
။ကိုသားညုံတယောက်တည်းမဟုတ်ပါဘူး။ဒီ iCloud ထဲမှာသိမ်းမလားမေးသမျှ yes လို့ဖြေထားပြီးတော့နောက်အဲ့ဒီ file တွေကိုဘယ်မှာသွားပြန်ယူရမလဲဆိုတာကျွန်တော်လည်းအဖြေရှာခဲ့ရသေးတယ်ရှင်။တကယ်တော့မခက်ခဲပါဘူးဒီ desktop computer ကနေပြီးတော့ icloud.com ကိုသွားပြီးတော့ကိုယ့်ရဲ့ apple id နဲ့ password ထည့်လိုက်တာနဲ့ကိုယ့်ရဲ့ file မျိုးစုံကိုသိမ်းထားပေးတဲ့ icloud ထဲကိုရောက်သွားမှာပါ icloud ကို apple ကအခမဲ့ပေးသုံးတယ်ဆိုတာ 5GB အထိပဲဆိုတာကိုတော့အဓိကသတိထားသင့်တယ်ရှင
်ဟုတ်တယ်ဗျဒီ apple id တစ်ခုအတွက်ကို icloud ထဲမှာ file တွေကို 5GB အထိပဲသိမ်းခွင့်ပေးတာပါ 5GB ကျော်ရင်တော့ storage ထပ်ဝယ်ပါဆိုပြီးတော့သတိပေးပါလိမ့်မယ်ဝယ်ရမယ်ဆိုရင်တော့ 20GB အတွက်တစ်လကို American $1 ပေးရပါလိမ့်မယ်။ပတ်စံပေးပြီးတော့ storage ဝယ်မယ်ဆိုရင်တော့ 1TB အထိ iCloud storage ကိုဝယ်လို့ရပါတယ်။ 1TB ဆိုလို့ရှိရင်တော့တစ်လကို $20 ပေးရမှာပါ
။အခုခေတ်မှာဒီ smartphone တို့ tablet computer တို့တခြား digital ပစ္စည်းတို့ဆိုတာလူတိုင်းမှာပို့ပို့ပြီးတော့ရှိလာနေပြီ။အဲ့လိုမျိုးရှိလာတာနဲ့အမျှလဲသိမ်းစရာ digital file တွေကပို့ပြီးတော့ပုံများလာတယ်မလား။အရင်ကလိုမျိုးဒီကိုယ့်ရဲ့ desktop computer တခုထဲမှာပဲ file တွေကိုသိမ်းထားတာမျိုးလည်းမဟုတ်တော့ဘူး။ဘလို့ပုံစံမျိုးနဲ့မဆိုတင်ထားတဲ့ file တွေကိုကိုယ်ဘယ်နေရာပဲရောက်ရောက်လိုချင်အချိန်မရွေးပြန်ရနိုင်ဖို့အတွက်က cloud storage တွေရှိလာတယ်လေကိုယ့်စက်ထဲက storage နေရာတက်တအောင်လို့ online တနေရာမှာကိုယ့်ရဲ့ file တွေကိုသွားသိမ့်ပေးထားတဲ့ဝန်ဆောင်မှုတွေပေါ့အ
ဲ့ဒါကြောင့် techtimes.com ရဲ့ဆောင်းပါးတစ်ခုမှာဒီ cloud storage တွေဟာအနာဂတ် storage တွေပဲလို့ရေးပါတယ်အဲ့ဆောင်းပါးထဲမှာဒီလက်ရှိရနိုင်တဲ့ cloud storage တွေဖြစ်တဲ့ Amazon, Google Drive, Dropbox, Microsoft OneDrive,ဆိုရဒီ online ပေါ်မှာကိုယ့်ရဲ့ file တွေကိုသိမ်းပေးထားနိုင်တဲ့ဝန်ဆောင်မှုတွေကိုနှမ်းရှင်ပြီးတော့သုံးသပ်ပြထားရဗျ
။လဆင်ကြီးဒါမှမဟုတ်ရင်လည်းနှစ်ဆင်ကြီးပေးပြီးတော့ cloud storage တွေဝယ်လို့ရတဲ့အထက်မှာတခြားဟာတွေက Apple ရဲ့ iCloud ထက်ကိုဈေးပိုပြီးတော့တက်တာကြပါရတဲ့။ဥမာဒီ Amazon ဆိုရင် 5GB အတွက်တစ်နှစ်လုံးကို $12ပေးရမယ်။ဒါပေမဲ့ဓာတ်ပုံ file ဆိုလို့ရှိရင်အကန့်အသတ်မရှိသိမ်းထားနိုင်တယ်။ဓာတ်ပုံ file တစ်မျိုးတည်းမဟုတ်ဘဲနဲ့ဘာဖောက်ပဲဖြစ်ဖြစ်ဒီ unlimited သိမ်းထားမယ်ဆိုရင်လေတစ်နှစ်ကို $60ပဲပေးရမှာပါ Google ကုမ္ပဏီရဲ့ Google Drive ဆိုလို့ရှိရင်လေ 1TB ကိုတစ်နှစ်စာ $120ကျမယ်တခါဒီ Microsoft ရဲ့ဝန်ဆောင်မှု OneDrive ဆိုလို့ရှိရင်တစ်နှစ်စာ TB အတွက်က $84ပဲကျပါတယ် Now the Dropbox cloud storage 3 ga ga 1 terabyte ကိုတစ်နှစ်အတွက် $144 ပေးရမှာရှင်
။အဲ့ဒီအားလုံးထဲမှာတော့ဈေးကြီးဆုံးက iCloud ပဲဗျ။ 1 terabyte ရဖို့အတွက်တစ်နှစ်လုံးစာက $140 ကျမယ်တဲ့။အခုလိုမျိုးကိုယ့်ရဲ့ digital file တွေကိုပတ်စံပေးပြီးတော့ online cloud storage တွေထဲမှာတင်ထားလို့တရားရကန်လုံးလုံးလုံးစိတ်ချရတယ်လို့မှတ်လို့မရတာကတော့အဲ့ဒီဝန်ဆောင်မှုတွေရဲ့အားနည်းချက်ပဲဗျ။မနစ်တုန်းကဒီ iCloud ထဲမှာဓာတ်ပုံတွေတင်ထားကြတဲ့ Hollywood နာမည်ကြီးတွေရဲ့ဓာတ်ပုံတွေပေါက်ကြားကုန်ပြီးတော့ဒီ Apple ကုမ္ပဏီဝေဖန်ခံခဲ့ရသေးတယ်မဟုတ်လားမဆွေမြမွေ။
မှန်ပါတယ်ဒီလုံခြုံရေးနဲ့ပတ်သက်လို့ကတော့ Apple ကုမ္ပဏီတခုတည်းမှမဟုတ်ပါဘူး online storage ဝန်ဆောင်မှုပေးသမျှကုမ္ပဏီတွေအားလုံးအခုခေတ်မှာလုံခြုံရေးအန္တရာယ်မကင်းပါဘူးသူတို့အနေနဲ့ကတော့အတက်နိုင်ဆုံးဒီ online ပေါ်မှာတင်ထားပေးတဲ့ကိုယ့်ရဲ့ file တွေကိုလုံခြုံမှုရှိအောင်ကြိုးစားမှာပါပဲဒါမဲ့လည်းဒီတင်ထားတဲ့ကာယကံရှင်တွေဘက်ကလည်းသတိထားဖို့လိုပါတယ်ဥပမာကိုယ့်ရဲ့ account ရဲ့ password တွေကိုလွယ်လွယ်ဖော်လို့ရတဲ့ password မျိုးမဖြစ်အောင်လို့သတိထားတဲ့ ਨੇ နောက်ကိုယ့်ရဲ့ account တွေကိုဝင်ဖို့အတွက်ဒီနှစ်ဆင့်သွားရတဲ့ two steps authentication မျိုးကိုလုပ်ထားသင့်တယ်လို့ IT လုံခြုံရေးပညာရှင်တွေကအကြံပြုထားကြပါတယ်ရှင
်မဆူမြတ်မွန်စီစဉ်ပြီးကိုသားညုံအကူညီတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ခုတော့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့ Harry Potter ဆက်ကားတက်ရိုက်ဖို့လူရေးပွဲကျင်းပတဲ့အကြောင်းMTV ဂီတာရုပ်သံစုပေပွဲကိုအစရောမိုင်လီဆာရက်စ်ကခန်းနာမှုအဖြစ်တင်ဆက်ပေးမယ့်အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။မအေးတနာကျော်ကတင်ဆက်ထားပါရရှင
်။မင်္ဂလာပါရှင်။အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ MTV ဂီတာဗီဒီယိုစုပေပွဲမှာအခမ်းအနားမှုလုပ်မဲ့မိုင်လီဆိုင်ရပ်စ်ကိုရီးယားမင်းသမီးလေးဂျန်ချင်ဟွန်ရဲ့မင်္ဂလာသတင်းဒီလိုမျိုးကမ္ဘာတစ်လောက်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွက်လာတယ်ကိုပြောပြပေးမှာပါ Harry Potter မော်ဝိဇ္ဇာလေးရုပ်ရှင်ဇာတ်လမ်းတွေကြီးပြီးဆုံးသွားပြီမဲ့လေအခုအခါမှာ Harry Potter ရုပ်ရှင်ဇာတ်ကားတကားထပ်ရိုက်ဖို့စီစဉ်နေတာကြောင့်အဲ့ဒီဇာတ်ကားမှာပါဝင်သရုပ်ဆောင်ခွင့်ရဖို့အတွက်သရုပ်ဆောင်တဲ့အရွေးချယ်တဲ့နေရာကိုကလေးမလေးထောင်ကနေတော်တော်များများရောက်လာခဲ့ပါတယ်။ Fantastic Beasts and Where to Find Them အမကန်သားရဲကြီးတွေနဲ့သူတို့ကိုဘယ်မှာတွေ့နိုင်လဲဆိုတော့ Harry Potter ရုပ်ရှင်ဇာတ်ကားတဲ့အတွက်လူရွေးပွဲကိုဇူလိုင်လ10ရက်နေ့ကလန်ဒန်မြို့တော် Excel Center မှာကျင်းပခဲ့တာပါ။အသက်ရှင်နေတဲ့ဆယ်နှစ်ကြာကလေးမလေးတွေ UK နိုင်ငံအနှံ့အပြားကနေပြီးတော့တချို့ဆိုရင်မနေ့3နာရီလောက်စောစောတည်းကရောက်လာခဲ့ကြပြီးတော့ဝင်ရောက်ရှင်ပြန်ခဲ့ကြပါတယ်။ရုပ်ရှင်ထုတ်လွှင့်ရေးကုမ္ပဏီ Warner Brothers နဲ့ဒီစကားရိုက်ကူးသူတွေဟာစိတ်တဲ့အင်အားကြန့်ခိုင်ပြီးတော့တည်ငြိမ်လာတဲ့အထက်ကဖြစ်ရဆိုတွေနဲ့ကလေးမလေး Modesty နေရာကိုတရုတ်ဆောင်နိုင်မဲ့သူကိုရွေးချယ်ကြတာဖြစ်ပါတယ်။အဲ့ Modesty ဆိုတဲ့ဇဲယုံနဲ့ကောင်မလေးဟာလူရီရဲ့အတွင်းစိတ်ကိုလည်းထုတ်ဖောက်မြင်နိုင်ပြီးတော့နားလည်နိုင်ခြင်းရှိတာပါဒီတော့ဒီကုမလာရင်မှာအများကြီးပြင်ဆင်လာခဲ့ပါတယ်လို့ဒီနေရာမှာတရုတ်ဆောင်ခြင်းနဲ့အသက်17နှစ်အရွယ်ဟိုလီကပြောပါတယ
် Yeah and I've just kind of started to consider the character and I've like almost put myself in her shoes and I'm just yeah trying to
Harry Potter ကိုအရင်ကြိုက်တယ်မှော်ပညာကိုလည်းစိတ်ဝင်စားတယ်လေတရုတ်ဆောင်ရတာလည်းဝါသနာပါပါတယ်လို့ဆိုပါတယ်ဒီနေရာကိုမနေ့3နာရီလောက်ထဲကလာဆောင်ကြတဲ့သူတွေရှိပေမဲ့လည်းတရုတ်ဝင်ဆပြီးတော့တန်းစီခိုင်တာကမနေ့9နာရီမှာပါပထမအဆုံးဝင်ခွင့်ရသူတွေတချို့တွေမှာပါတဲ့ကက်တလင်းကတော့သူလာရောက်အရွေးခံတယ်ဆိုတဲ့အသိအမှတ်ပြုလက်မှတ်ကိုစောစောစီစီပဲရသွားပါတယ
် We got our picture taken we went in told them information about us and then we did
အထဲဝင်တော့ဓာတ်ပုံရိုက်ခံရတယ်ကိုရေးအချက်လက်တွေပြောရတယ်ပြီးတော့အားလုံးကိုတရုတ်ပြခိုင်းပြီးတော့အတန်းထွက်အောင်လုပ်ခိုင်းတယ်လို့ပြောပြပါတယ်အဲ့မှာရွေးခန့်တဲ့ကလေးမလေးကတော့ဝိုင်းရင်သရုပ်ဆောင် Academy ဆုရှင်မင်းသားကြီး Eddie Redmayne နဲ့တွဲပြီးတော့သရုပ်ဆောင်ရောက်ပါပါရှင် MTV ဂီတရုပ်သံကအကျဉ်းပါမဲ့ဗီဒီယိုဂီတဆုချီးမြှုပ်ပွဲကိုဒီနေ့မှာဆိုတော့ Miley Cyrus ကအခမ်းအနားမှုဖြစ်နေတင်ဆက်ပေးမယ်လို့ပြီးခဲ့တဲ့တနင်္လာနေ့ဇူလိုင်လ20ရက်နေ့ကပဲ Twitter လူမှုရေးကော်ရက်မှာကြေညာသွားပါတယ်သူ့ရဲ့ Twitter စာမျက်နှာမှာ Miley ကအစိမ်းရောင်ဒေါက်တာဝစ်ဆုံနဲ့ဓာတ်ပုံကိုတင်ထားပြီးတော့အဲ့ဒီဓာတ်ပုံမှာလည်း MTV ကကျမကိုဖျော်ဖြေခွင့်မပေးပါဘူးဆိုတော့စာတန်းနဲ့ပိုစတာကိုကင်ထားပြီးတော့နောက်တော့ဒီနေ့တော့ VMA အခမ်းအနားကိုကျမကအခမ်းအနားမှုလို့ပြီးတော့တင်ဆက်ပေးပါမယ်လို့ရေးထားပါတယ် MTV ရုပ်သံကလည်းဒီသတင်းကိုအတည်ပြုပြီးတော့ Miley Cyrus ရဲ့ဓာတ်ပုံကိုပြန်ပြီးတော့ဖြန့်ဝေထားပါတယ်Miley Cyrus ကသူ့ရဲ့ဓာတ်ပုံမှာပြောထားတဲ့ VMA ကကျမကိုပေးပြီးတော့မဖျော်ဖြေဘူးဆိုတာကတော့ 2023 VMA ပွဲမှာသူကအသားရောင်ဘေးကနေဝတ်ဆောင်တဲ့ဆိုရော်ရော်ဘင်သင်းနဲ့တွဲပြီးတော့တိတ်ပြီးအမြင်မတင့်တယ်တဲ့ကားခွက်တွေနဲ့သူ့သင်းကိုတီးဆိုဖျော်ဖြေသွားလို့အတော်လေးကိုလူပြောသူပြောများသွားရဲ့အဖြစ်နဲ့ဆက်ဆက်ပြီးတော့ဒီနှစ်ဓာတ်ပုံကပိုစတာစာသားမှာအဲ့လိုမျိုးအဲ့ဒီကိစ္စနဲ့ချိတ်ဆက်ပြီးတော့ပြောထားတာပါကီတာဗီဒီယိုတွေမှာအကောင်းဆုံးကိုရွေးချယ်ပြီးတော့ဆုချီးမြင့်တဲ့ VMA ပွဲမှာပြောစရာဖြစ်တယ်မကြာခဏဖြစ်လေးရှိပါတယ်။2009ခုနှစ် VMA ပွဲတော့ကတော့ Taylor Swift ဆုရလို့ကျေးဇူးတင်စကားပြောနေတာကိုအစိုးရ Kanye West ကကြားဖြတ်ပြီးတော့သူမရတဲ့ဘူးလို့ပြောခဲ့ဘူးသလို2003ခုနှစ်ကတော့အစိုးရ Britney Spears ကအချင်းချင်းမဲ့အမျိုးသမီးအစိုးရ Madonna ကိုတွားပြီးတော့နိုင်ခဲ့ပူပါတယ်။ဒီနေ့ VMA အခမ်းအနားကတော့ American နောက်ချန်း California ပြည်နယ် Los Angeles မြို့က Microsoft ပြဇာတ်ရုံမှာဩဂုတ်လ30ရက်နေ့မှာကျင်းပမှာပါရှင်။တောင်ကိုရီးယားကနာမည်ကျော်မင်းသမီးကျန်းဂျင်ဟွန်းတစ်ယောက်တော့မိခင်လောင်းတစ်ယောက်ဖြစ်နေပါပြီ။မင်းသမီးကအသက်33နှစ်ရှိပြီဖြစ်ပြောဒါကသူ့ရဲ့ပထမအုပ်ဆုံးကိုဝင်မှာကိုဝင်က2လခွဲရှိပြီလို့ပြောပါတယ်။သူ့ဘာသူကိုဝင်ရှိနေပြီမှန်းသိတာမကြသေးတဲ့ဂျန်ကအရန်လဲပြောနေတာပါဂျန်ကဘန်လုံငယ်ရှင်တူနဲ့2012ခုနှစ်မှာလက်ထပ်ခဲ့တာဖြစ်ပြီးတော့အမှုပညာလောကရဲကိုတော့မော်ဒယ်တယောက်ဖြစ်နေ1998ခုနှစ်မှာစပြီးတော့ဝင်ရောက်ခဲ့တာပါ2000ခုနှစ်မှာလူကြိုက်များတဲ့ My Sexy Girl ဆိုတဲ့ရုပ်ရှင်နဲ့နာမည်ရခဲ့ပြီးတော့ခုနောက်ပိုင်းမှာတော့နိုင်ငံတကာကအားပေးခံရတဲ့My Love From The Star Korea TV ဇာတ်လမ်းတွေမှာပါဝင်သရုပ်ဆောင်ပြီးတော့နိုင်ငံတကာထိပါကြော်ကြားသွားတာဖြစ်ပါလေရှင်။ UK ကလူငယ်လေးတွေနဲ့ဖွဲ့ထားတဲ့ One Direction ဖွဲ့ဟာသူတို့ရဲ့အောင်မြင်မှုကိုတုံးပြီးတော့စည်ရဲနွမ်းပါမှုမညီပြမှုနဲ့ဥရုယာတီပြောင်းလဲမှုတွေကိုအဆုံးသတ်ဖို့လှုံ့ဆော်မှုတစ်ခုလုပ်ခဲ့ပါတယ်။ One Direction အဖွဲ့က Action 1D Manifesto အစပြုလှုံ့ဆော်မှုကိုစတင်လိုက်ပြီးတော့သူတို့ကိုအားပေးတဲ့ပရိသတ်တွေကိုဥတည်တာပါ။သူတို့ရဲ့ပြည်သက်တွေအနေနဲ့ဘလို့ကဘာကြီးမျိုးမှာနေခြင်းလဲဆိုတာမေးထားပြီးတော့ပြည်သက်တွေလည်းလူမှုကွန်ရက်ပေါ်မှာသူတို့ရဲ့အကျဉ်းအစီအတွေးခေါ်တွေကိုပြန်မျှဝေခိုင်းပြီးတော့အဲ့မှာရုပ်သေးရုပ်ရှင်ပုံစံမျိုးစုံနဲ့သူတို့စိတ်ကူးစိတ်ဓာတ်တွေကိုဖော်ပြလို့ရပါတယ်။အဲ့လိုမျှဝေတဲ့နေရာမှာတော့ Action 1D hashtag နဲ့မျှဝေရပါတယ်။သူတို့အခုလုပ်တဲ့လှုံ့ဆော်မှုဟာပို့ပြီးတော့ကြေပြန့်တဲ့ Action 2015လှုံ့ဆော်မှုရဲ့ဒီစိတ်ဒီဒေတာဖြစ်ပြီးတော့အဲ့လှုံ့ဆော်မှုကြီးကတော့စက်တင်ဘာလမှာညူယောက်နဲ့ဒီဇင်ဘာမှာပါရီမြို့တော်မှာကျင်းပမယ်ထိပ်တီးဆွေးနွေးပွဲတွေမှာအပြောင်းအလဲတွေလှုံ့ဆော်မှုကမ္ဘာကောင်းဆောင်တွေကိုတိုက်တွန်းလှုံ့ဆော်တာပါ Action 2015ကိုထောက်ခံကြတဲ့အပြင်နာမည်ကျော်တွေကတော့ Virgin တထေး Richard Branson အဆိုတော် Shakira နဲ့ Mina Ben Affleck YouTube အဆိုတော် Bono တို့ပဲဖြစ်ကြပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yeah. All have my own yeah.
မေးသနာကျော်ရဲ့တတန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တူယုံကြည်ရာစီစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံရန်ကုန်မြို့ကကပ္ပဗန်ယုံမှာတန်ဝန်ထမ်းဆောင်နေတဲ့ဒေါက်တာနှောင်းမိုခမ်းကဘာကိုယုံကြည်တယ်လဲဆိုတာပြောပြမှာပါမမိုဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်တော်တို့ရဲ့စိတ်ထဲမှာရှိနေတဲ့ inner child ပေါ့ကလေးတွေကလေးစိတ်ကလေးတွေပေါ့နော်အဲ့ဒါလေးကိုအမြင့်တန်နေအောင်ပြူထောင်ပေးနေဖို့လိုတယ်လို့ယုံကြည်တယ်အဓိကအကြောင်း၄ချက်ရှိတယ်ပေါ့ပထမချက်ကကြတော့ဒီကလေးလေးတွေဟာသူ့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့လူတွေတရိစ္ဆာန်တွေတဘာဝပတ်ဝန်းကျင်တွေအဲ့ဒါတွေအားလုံးကိုသူတို့ကပုံပွင့်လင်းလင်းလေးနဲ့မြင်နေတယ်ပေါ့နော်ဥမာအဖြစ်ကလေးလေးတစ်ယောက်ကငိုနေတာကိုတွေ့မယ်မပျော်နေတာကိုတွေ့မယ်ဆိုရင်သူကိုယ်တိုင်ကလည်းပဲငိုချင်လာတာမျိုးမျက်ရည်ဝဲလာတာမျိုးစိတ်မချမ်းသာတာမျိုးသူတို့ကခံစားရတယ်ဒါကသူတို့ကပတ်ဝန်းကျင်မှာရှိနေတဲ့အရာတွေကိုခံစားပေးနေနိုင်တယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါတွေကိုပြတယ်လို့ညင်တယ်ဒုတိယတစ်ချက်ကကြတော့ပူဇံလေးလာခြင်းစိတ်ပေါ့။ဘွားဘာဖြစ်လို့ဝါတာလဲ၊ကောင်းကင်ကြီးကဘာဖြစ်လို့ပြတာလဲပေါ့။မေးကြတယ်။လူကြီးတွေမေးတဲ့မေးခွန်းတွေရဲ့နောက်ွယ်မှာကြတော့တိတ်မယိုးသားတာတွေပါလာတယ်ပေါ့နော်။ဒီဟောင်မေးလိုက်တာငါတက်တယ်ဆိုတာကိုပြခြင်းလို့ဒါမှမဟုတ်ရှင်းတယ်။သွားခြင်းနဲ့လမ်းကြောင်းကိုရောက်အောင်လို့ဆွဲခေါ်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့နော်။အဲလိုမျိုးတွေမေးတတ်ကြတယ်။ကလေးလေးရကြတော့သူတိကိုတိကျန်လို့အယိုးခံစိမ့်နဲ့ကိုမေးတာအခုအဲ့ဒီကလေးတွေမေးတဲ့မေးနည်းမျိုးကျမတို့ကအခုမှပြန်ပြီးတော့တင်နေရ
ခုအဖွဲ့အစည်းဖွံ့ဖြိုးရေးလုပ်ငန်းတွေဆိုပြီးတော့လုပ်နေကြရပေါ့နော်အဲ့မှာနီးလန်းလေးတစ်ခုရှိတယ် appreciative inquiry ပေါ့နော်ကြီးကျူးခြင်းကိုအခြေခံပြီးတော့မေးတဲ့မေးခွန်းမျိုးလေးတွေပေါ့အကောင့်ကိုမြင်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့လေကျွန်မမြင်နေရတော့ခြားတော့ဘာမှမဟုတ်ဘူးအဲ့လိုတည်ခြင်းလို့အယူခံလေးနဲ့မေးတဲ့မေးခွန်းမျိုးကလေးလေးတွေမေးတဲ့မေးခွန်းမျိုးလေးတွေနဲ့စပြီးမေးစင်းရနေပြီးတော့ပြဿနာကိုဖြေရှားကြတာပေါ့နော်တတိယတစ်ချက်အနေနဲ့ကကြတော့ကလေးလေးတွေကသူတို့ကသူတို့တိတ်ပြီးတော့ဇမ်းမတင်နေကြဘူးပေါ့နော်။ငါကတော့ဘသူမိုးလို့ပဲဝါမိုးလို့ဟိုငါ့ကိုတော့ဒီလိုမျိုးဆက်ဆံမရမယ်။အဲငါကိုယ်တိုင်ကလည်းဒီလိုမျိုးနေမရမယ်ဆိုတာမျိုးကလေးလေးတွေမှမရှိသေးဘူး။ဒါပေမဲ့ဒီလိုပြောလိုက်လို့ကလေးတွေကသူတို့လုပ်တဲ့အလုပ်ကိုအေးနဲ့မထားဘူးလို့ဆိုလို့ရင်တော့မဟုတ်ဘူးနော်။ဥမာပကြီးဆွဲနေတဲ့ကလေးလေးတွေရဲ့မျက်နှာကိုကြည့်ကြည့်လိုက်အရင်ကပဲအာယုံစူးစိုက်ပြီးတော့သူတို့လုပ်နေတဲ့အလုပ်ပေါ်မှာတကယ်ကိုအလေးနဲ့ထားပြီးတော့လုပ်နေတဲ့ဟာကိုမြင်ရတယ်။ဒါပေမဲ့လုပ်ပေါ်မှာအလေးနဲ့ထားတာသူတို့ကသူတို့အလေးနဲ့ကြီးထားပြီးတော့မလုံနေအောင်မျိုးမဟုတ်လူကြီးတွေမှာကျတော့ဖြစ်တတ်တဲ့ပြဿနာဒီအလုပ်ဆိုရဲလုံရက်ကိုအလေးနဲ့ထားရမယ်စာအောင်လူကိုသွားပြီးတော့ကျွန်တော်တို့ကအလေးနဲ့သွားယူကြတာပဲအဲတော့ self importance ပေါ့နော်ကိုအလေးနဲ့သွားထားလိုက်တဲ့ပြဿနာပေါ့အဲ့ဒါခံတာတွေဖြစ်ကုန်တယ်ပေါ့နော်ကလေးတွေမှာကျတော့အဲ့ဒါမရှိနောက်နံပါတ်၄ချက်မြောက်ပေါ့ကလေးလေးတွေကအမားလုပ်ဖို့မကြောက်ကြဘူးလူကြီးတွေကသွားပြီးတော့သူတို့ဩဇာတွေမလွှမ်းခင်အထိပေါ့နော်မှားမှာမို့လို့ဖြောက်ပြီးတော့မလုပ်ဘူးဆိုတာမျိုးမရှိဘူးအဲ့ခါကျတော့သူတို့စီမှာ creativity လို့ခေါ်တဲ့စံသစ်တီထွင်ခြင်းနဲ့စိတ်ကြီးရအများနဲ့ရှင်တန်နေစံသစ်တီထွင်ခြင်းနဲ့စိတ်ရှိဖို့ကကျွန်တော်တို့အခုကမ္ဘာမှာဖြစ်နေတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်ကိုအရင်အရေးကြီးတဲ့ရည်သွေးတစ်ခုလို့ကျွန်မကတော့ယုံကြည်တယ်။ဥပမာပေါ့နော်ဘီလ်ဂိတ်ဆိုလူတိုင်းသိကြတယ်။ဘီလ်ဂိတ်ငယ်ငယ်တုန်းကဒါချက်ပစ္စည်းတွေနဲ့ဆော့ကစားနေတာကိုတွားပြီးတော့သူရဲ့မိဘကဒါသားရေးရှောင်းမလုံးနဲ့ရှောင်းမကလီနဲ့ပြက်ကုန်ပါလိမ့်မယ်လို့ဒါဟန့်တာခဲ့လို့ရှိရင်ဒီနေ့ဒီချိန်မှာရှိမဖြစ်လို့မျိုးသုံးနေကြတဲ့ကွန်ပျူတာတွေနီးပညာထိုးတက်မှုတွေပဲရှိပါတော့မလား။အဲ့တော့အမားလုံးမိမာကိုကြောက်တဲ့အကြောက်တရားမျိုးမဖြစ်စီပဲနဲ့တင်ယူနေရတဲ့လေးလေးတွေစီမှာတက်ကအယံမြန်နေပြီးတော့စမ်းသစ်တီထွင်တဲ့ညံလေးတွေကလည်းအယံမဲရှိကြတယ်ပေါ့အဲ့တော့ကျမတို့ကကလေးလေးတွေဆိုမျိုးကိုယ့်ရဲ့ပတ်ဝန်းကျင်တွေကရှစ်ခင်နားလေတဲ့စိတ်မျိုးတွေကိုတက်ပြီးတော့မွေးသွားနိုင်မယ်တိနားလေခြင်းနဲ့စိတ်တွေအခြေခံပြီးတော့မေးခွန်းလေးတွေမေးသွားမယ်ဆိုအဖြေလေးတွေတွေ့လာမယ်စမ်းသစ်တီထွင်တဲ့စိတ်လေးနဲ့အခြေခံပြီးတော့လည်းဆက်သွားလိုက်မယ်ဆိုလို့ရှိရင်ပြဿနာအခက်အခဲတွေအတွက်ကိုလည်းအဖြေတွေကိုဆက်ပြီးတော့ရှာလာနိုင်မယ်ကိုအရင်ဘယ်သူဘယ်ဝါဆိုပြီးတော့မနေတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်မှလည်းနားလည်မှုတွေကိုပို့ပြီးတော့တည်ဆောက်လာနိုင်မယ်ဒါတွေအားလုံးအတွက်ကြောင့်မလို့ကျွန်မယုံကြည်တာကတော့ Green Site ထဲမှာရှိနေတဲ့ Inner Child လေးကိုအမြဲရှင်းတန်နေအောင်မွေးထားရပါမယ
်အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ပြောအေးရတနင်္လာနေ့ညပိုင်းစီစဉ်တွေပြီးဆုံးတော့မှာပါခူကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးသနာကျော်ကကြေညာပေးပါအောင်ရှင
်မြန်မာနိုင်ငံဟာလူမှောင်ခိုမှုတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုဖြစ်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံတရုတ်နိုင်ငံတို့ကသာမကအာရှနိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသတွေကအတ္တမအလုပ်ခိုင်းစေခံရသူတွေ၊လိင်လုပ်ငန်းတွေမှာရောင်းစားခံရသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံကို6ရက်တာခရီးစဉ်ဖြစ်နေရောက်ရှိနေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမဲအောင်လိုင်ဟာဒီသတင်းပတ်အတွင်းမှာအိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဗိုလ်ချုပ်မူဂျီမဲအောင်လိုင်ဟာဂေါဟာပြည်နယ်ဘင်္ဂလားပြည်နယ်တို့ကိုအရင်သွားပြီးအင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့တွေမှာတော့ဝင်ကြီးချုပ်အိန္ဒိယကာကွယ်ရေးဝင်ကြီးကြီးတဲ့အကြီးအကဲအမျိုးသားလုံခြုံရေးအကြံပေးတို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုနဲ့အီသီယိုးပီးယားနိုင်ငံတို့ဟာကိစ္စရဲ့အများပြားမှာခိုင်ခိုင်မာမာလက်တွဲလှုပ်ဆောင်တဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားသွားပါတယ်ရှင
်။တင်းလာနေနောက်ဆုံးရသတင်းအချင်းချုပ်ကမအေးတနာကျော်ကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရင်းမူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလေးဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီထိလိုင်းဒိုမီတာ2530နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လမ်းပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.